Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2015ခုနှစ်ဧပြီလ30ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်ပြတ်တက်ပါဒီညပဲသတင်းတွေကိုမခင်ဖြူထွေးနဲ့အတူကြီးညာပေးမှာပါ။ရဲကထိမ့်သိမ်းထားရှင်တေဆုံးခဲ့တဲ့လူငယ်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုရလဒ်တွေထွက်ပေါ်လာတော့မှာမို့ဘယ်တီမိုးမြို့တော်မှာငြိမ်သက်စပြုလာတဲ့အခြေအနေတွေပိုပြီးဆိုးလာမှာကိုတာဝန်ခံအရာရှိတွေကစူးစမ်းပြီးထိန်းနေကြပါတယ်။ဒီကနေ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှင်မှာWashington DC ကိုလာရောက်มาဖြစ်ပါတယ်။ American Keyson တွင်မြန်မာနိုင်ငံရဲ့ Democracy ပြုပြင်ပြောင်းလဲရေးတွေကို American ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ရယ်
။ကောင်းပါပြီရှင်။အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေရဲမှာတော့ဒီနှစ်ထဲကျင်းပဖို့ရှိတဲ့2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့ပါတီတွေရဲ့အမှတ်ပုံတင်နေကြတဲ့အခြေအနေနဲ့ပတ်သက်လို့
ပါတီစစ်လျှောက်ထားမှုကိုတော့ကျွန်တော်တို့ကြေညာချက်ထုတ်ထားပါတယ်ဒီဧပြီလ30ရက်နေ့နောက်ဆုံးလျှောက်ပါအဲဒါမှမဟုတ်ရင်ရွေးကောက်ပွဲ
ကော်မရှင်တာဝန်ရှိသူတဦးရဲ့ပြောပြချက်ကိုနိုင်ငံတကာသတင်းတွေပြပြချင်းမှနားဆင်ရဖို့ရှိပါတယ်ရှင်အဲ့ဒီနောက်ကချင်လွတ်လပ်ရေးတပ်ဖွဲ့ကစစ်သားစုဆောင်ရမှာအသက်မပြည့်တဲ့ကလေးတွေပါနေတဲ့အကြောင်းမြမတပ်မတော်ဘက်ကသတင်းထုတ်ပြန်ချက်တခါနောက်ပိုင်းမှာလည်းနိုင်ငံတကာသတင်းဆောင်ပါတပုတ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုစီစဉ်တွင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မခင်ဖြူထွေးတို့ကကြေညာပေးပါမယ်ရှင်
ဘယ်တီမိုးမြို့မှာရဲကထိမ့်သိမ်းထားစဉ်လူငယ်လူမဲအမျိုးသားတဦးတေဆုံးခဲ့ရတာနဲ့ပတ်သက်ပြီးအကြမ်းဖက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ရကနေအခုတဖြည်းဖြည်းပုံမှန်အခြေအနေကိုပြန်ပြီးရောက်လာနေချိန်မှာပဲဒီတေဆုံးမှုအတွက်စုံစမ်းစစ်ဆေးမှုရလဒ်ကိုထုတ်ပြန်ချိန်မှာအခြေအနေတွေတိတ်ပြီးမဆိုးအောင်တာဝန်ခံအရာရှိတွေကစူးစမ်းနေကြပါတယ်အသက်25နှစ်အရွယ်ဖရက်ဒီဂရေးကိုရဲကထိမ့်သိမ်းထားစဉ်မှာဧပြီလ19ရက်နေ့ကကျောရုံမှာပြင်းထန်တဲ့ဒဏ်ရာတွေရပြီးတေဆုံးခဲ့ရတာနဲ့ပတ်သက်လို့ပြုလုပ်တဲ့ဌာနရင်းစုံစမ်းစစ်ဆေးမှုတွေဟာမနက်ဖြန်တောက်ကြနေမှာပဲပြီးဆုံးမှာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုရလဒ်တွေကို Maryland ပြည်နယ်ရှေ့နေချုပ်ရုံးကိုတင်သွင်းရမှာဖြစ်ပြီးဒီမှုမှာပါဝင်ပတ်သက်နေတဲ့အရာရှိ6ဦးကိုတရားစွဲမစွဲဆုံးဖြတ်ပေးမှာဖြစ်ပါတယ်။ဒီအစီရင်ခံစာဒါမှမဟုတ်အရာရှိတွေကိုတရားစွဲမစွဲဆိုတဲ့ကိစ္စနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေအတွက်တောက်ကြနေမှာတော့လူသိရှင်ကြားထုတ်ပြန်ဖို့ဖြစ်နိုင်တော့မှာမဟုတ်ဘူးလို့ဘယ်တီမိုးမြို့တော်ဝင်စတက်ဖနီရောလင်းစ်ဘလိတ်ကရောတခြားအရာရှိတွေကပါပြောကြားကြပါတယ်။ပြည်နယ်ရှေ့နေချုပ်ရုံးကစုံစမ်းစစ်ဆေးမှုတွေကိုအချိန်ယူပြီးတည်တည်ချာချာလှုပ်ဆောင်ဖို့အတွက်ဂရေးမိသားစုကလူလားကြောင်းမိသားစုရှေ့နေဟာဆန်မာဖီကပြောကြားခဲ့ပါတယ်
။ယူကရိန်းပြည်ပကအတွက်နိုင်ငံရေးအရာဖြေရှာဖို့လှုပ်ဆောင်မှုတွေနဲ့စီးအရာပါဝင်ပတ်သက်မှုတွေအချိန်လျှော့ဖို့တောင်းဆိုတဲ့အချက်တွေပါတဲ့။Minsk သဘောတူညီမှုကိုရုရှားဘက်ကလိုက်နာဖို့ဆန္ဒရှိတဲ့အပေါ်အားရကျေနပ်တဲ့အကြောင်းအမေရိကန်သမ္မတဟောင်းဂျင်ကာတာကပြောဆိုလိုက်ပါတယ်။မော်စကိုမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်အပါအဝင်ကမ္ဘာခေါင်းဆောင်တွေရဲ့နှစ်နာရီခွဲကြာတွေ့ဆုံအပြီးမှာမနေ့ကအခုလိုပြောသွားတာပါ။ရုရှားဘက်ကစိတ်ရင်းအမှန်နဲ့ဒီလိုလှုပ်ဆောင်ခြင်းနဲ့ဆိုတာအတွက်တန်လျာရှိစရာမရှိသလိုလုံးဝလည်းတန်ယုံကြည်တယ်လို့ပြောတာပါ။ယူကရိန်းနဲ့ဖြစ်နေတဲ့ပြည်ပခါတွေကိုအဖြေရှာဖို့အတွက်ဆိုရင် Minsk သဘောတူညီချက်ကိုရုရှားဘက်ကလိုက်နာလှုပ်ဆောင်ဖို့လိုတယ်လို့လည်း Mr. Carter ကပြောပါတယ်။ပြင်သစ်ဂျာမနီရုရှားယူကရိန်းနဲ့ရုရှားလိုလားသူခွဲထွက်ရေးသဘုံတွေနဲ့အတူဖေဖော်ဝါရီလတုန်းက Minsk သဘောတူညီမှုအမှတ်1ကိုရေးထိုးခဲ့ကြတာပါ။ယူကရိန်းနိုင်ငံတဲကပြည်ပခါတွေကိုရေရှည်ခံပြီးတရားဝင်လည်းဖြစ်တဲ့နိုင်ငံရေးအရာအဖြေရှာဖို့ကိုရည်ရွယ်ပြီးအပြစ်ခတ်ရက်စဲဖို့အပြင်နိုင်ငံခြားသားတပ်ဖွဲ့တွေနဲ့လက်နက်ကြီးတွေကိုရုပ်သိမ်းပေးဖို့ကို Minsk သဘောတူညီချက်ထဲမှာရေးသားထည့်သွင်းထားပါတယ်ရှင်။
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာစစ်တွင်းတုန်းကတောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေခံစားခဲ့ရတဲ့တပ်ဖြတ်ညှဉ်းပန်းနှိပ်စက်မှုဒဏ်တွေအတွက်လုံလောက်တဲ့တောင်းပန်မှုတွေမလုပ်ခဲ့ဘူးလို့တောင်ကိုရီးယားနဲ့တရုတ်အစိုးရတွေကဝေဖန်လိုက်ပါတယ်။မနေ့ကအမေရိကန်လွှတ်တော်မှဂျပန်ဝန်ကြီးချုပ်ကမင်ကွန်းပြောကြရမှာမစ္စတာအာဘေကကဘာစစ်တွင်းဂျပန်တွေရဲ့ကဘာကိုလွှမ်းမိုးလိုစိတ်နဲ့လှုပ်ဆောင်ခဲ့မှုတွေအတွက်အလေးနဲ့တောင်းပန်ခဲ့တယ်လို့ဂျပန်ရဲ့စစ်တွင်းလှုပ်ဆောင်ခဲ့မှုတွေကြောင့်ခံစားရမှုတွေအတွက်ဂျပန်ဘက်ကဘယ်တော့မှလှစ်လျူရှုထားမှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ဒါပေမဲ့အရင်ဂျပန်ဝန်ကြီးချုပ်တွေတင်ဝင်တောင်းပန်မှုပြုခဲ့တဲ့ကတော့ တုံးနှောင်းနဲ့အတုံးနှောင်းတွေပြန်ပြီးတုံးနှောင်းတာမျိုးတော့မလုပ်ခဲ့ပါဘူး။သူ့ရဲ့မင်းကွန်းဟာဒုတိယကမ္ဘာစစ်တွင်းအမျိုးသမီးတွေကိုလိန်ကျွန်းအပြုခံရတာပါဝင်ခံစားခဲ့တဲ့ညှဉ်းပန်းနှိပ်စက်မှုတွေအတွက်ကိုရီးယားနဲ့တရုတ်နိုင်ငံသားအများအပြားကိုတော့ကျေနပ်မှုမပေးနိုင်ပါဘူး။အာရှမှာတရုတ်နိုင်ငံဩစာအာဏာကြီးထွားလာချိန်မှာပဲကမ္ဘာလုံးဆိုင်ရာလုံခြုံရေးကဏ္ဍအတွက်ဂျပန်ဘက်ကဘယ်လိုရည်တည်သွားမလဲဆိုတာကိုမစ္စတာအာဘေကမနေ့ကမေကွန်းမှာထည့်သွင်းပြောကြားသွားပါတယ်။ကမ္ဘာစစ်တုံးကအာရှနိုင်ငံသားတွေခံစားခဲ့ရတဲ့ဂျပန်ရဲ့လုပ်ရတွေနဲ့ပတ်သက်လို့ဂျပန်ဘက်ကရှောင်ဖယ်နေမှာမဟုတ်ကြောင်းနဲ့အရင်လူတွေရဲ့လုပ်ရက်ကိုဆက်ကြည့်နေမယ်အစားတောင်းမှမှုသူ့ရဲ့တောင်းမှမှုကိုလက်ခံကြဖို့လဲမစ္စတာအာဘေကတောင်းဆိုခဲ့ပါတယ်
။ဤရနိုင်ငံအချင်းထောင်တွင်ထိမ့်သိမ်းခံထားတဲ့သတင်းတောက်တူအပေါ်စွဲချက်တင်ထားတဲ့တချို့လုံးမှုအပါအဝင်အမှုတော်တော်များများဟာအခြေမြစ်ခံခဲ့မှာမှမရှိပဲတမင်လီဆယ်လှုပ်ကြံထားမှုတွေပဲဖြစ်တယ်လို့ Washington Post သတင်းစာကြီးရဲ့အမှုဆောင်အယ်ဒီတာကပြောပါတယ်။Washington Post တင်တောက် Jason Rizarian ဟာအပြစ်မရှိတဲ့လူကောင်းတဦးဖြစ်ပြီးတော့တခြားလူတွေလိုသူ့မှာလည်းလွတ်လပ်ခွင့်ရတဲ့လို့ Washington Post Editor Martin Baron က VOA ပါရှန်ဌာနနဲ့တိတက်တွေ့ဆုံမေးမြန်းခန်းမှာပြောပါရယ်ကြီးလေးရဲ့အမှုနဲ့ရင်ဆိုင်နေရတဲ့တင်တောက် Rizarian ကိုတရားရုံးကနေလွတ်ပေးလိုက်မယ်လို့မျှော်လင့်ထားပြီးတရားရုံးမှာတော့သူဟာအမှုကိုရင်ဆိုင်ရမှာဖြစ်ကြောင်းအီရန်နိုင်ငံသားရေးဝန်ကြီး Mohammad Javad Zarif ကပြောဆိုပါရယ်Rizarian ကိုလွန်ခဲ့တဲ့6လလောက်ကသူ့စနီးသတင်းတောင်းတဲ့အတူဖမ်းဆီးခဲ့တာဖြစ်ပြီးတော့သူ့စနီးကိုတော့ပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်။ Obama အစိုးရက Washington Obama အစိုးရကရောနောက်ဒီ Washington Post ကပါလူသားချင်းစာနာမှုအရ Rizarian ကိုပြန်လွတ်ပေးဖို့တောင်းဆိုထားကြပါရဲ့ရှင်။
အမေရိကန်အသံညဘက်မြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီလိုအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းဟာဝါရှင်တန်ဒီစီကိုရောက်ရှိနေစဉ်အတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲကိစ္စရပ်တွေကိုအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်းနားရဲ့ဖိတ်ကြားချက်အရပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်ပြည်တော်စုကိုဒီကနေ့ကြာသပတေးနေ့မှာရောက်ရှိမှာပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးနောက်ထပ်မယ့်အစိုးရအဖွဲ့မှာသမရလောင်းဖြစ်တဲ့အဆုပ်ပြုခံရမယ်လို့ခန့်မှန်းနေကြတဲ့သူရဦးရှိမန်းဟာတောက်ကြနေ့မှာကာနေဂျီအန်ဒောင်းမန်မှာမင်ကွန်းပြောကြားမှာဖြစ်ပါတယ်။တနင်္လာနေ့မှာတော့ဒုတိယနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အာနာယပြည်ခိုင်ဖြိုးပါတီရဲ့လက်ရှိဥက္ကဋ္ဌတာဝန်ယူထားတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီခီးစင်အတွင်းအမေရိကန်ပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေနဲ့တွေ့ဆုံမှာဖြစ်ပြီးအခုလိုတွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံမှာဒီနှစ်ထဲချန်ပါမယ်အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာစတဲ့ကိစ္စရပ်တွေကိုအဓိကအာရုံစိုက်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌက VOA ကိုပြောဆိုခဲ့ပါတယ်
။နီပေါ်နိုင်ငံမှာစနေနေ့ကလွတ်ခဲ့တဲ့အင်အားပြင်းငင်းတဲ့တန်ကြောင့်တည်ဆုံးသူအရေအတွက် 9,500 နီးပါးရှိသွားပြီလို့အစိုးရအရာရှိတွေကဒီကနေ့မှပြောပါတယ်။ကယ်ဆယ်ရေးလှုပ်သားတွေဟာအပြက်စီးပုံတွေချာမှာပိတ်မိနေသူတွေကိုကယ်ဆယ်ဖို့လှုံ့ဆော်နေကြတယ်လို့လူမှုကူညီရေးအုပ်စုတွေကလည်းအကူအညီပစ္စည်းတွေကိုဖြန့်ဝေနိုင်ဖို့အတွက်ကြိုးစားနေကြတာပါ။ပြည်ဟာခုနှစ်တသမာရှိရှိတဲ့ငလင်ကြီးလှုပ်ပြီး၅ရက်အကြာမှာမြို့တော်ကတ်မန်တူမှာဆယ်ကျော်သက်အရွယ်လူငယ်တယောက်ကိုအပြိုအပြက်တွေဒါကြားတွေကနေပြီးတော့အသက်ရှင်လျက်ကယ်တင်ပေးနိုင်ခဲ့ပါတယ်။ကတ်မန်တူအရှေ့မြောက်ဘက်မာဂျီကောင်ရွာမှာတော့အဆောက်အဦတွေနဲ့ခြံမွေးတိရစ္ဆာန်တွေပျက်စီးဆုံးရှုံးခဲ့ရုံမကပြင်ပအကူအညီတွေလည်းသိမ့်မရကြတော့ဘူးလို့အဲ့ဒီကိုရောက်နေတဲ့ VOA သတင်းတောက် Steve Harman ကပြောပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ Valerie Amos ကလည်းနေပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်သုံးရတာခီးစဉ်အဖြစ်ဒီနေ့ရောက်လာဖို့ရှိနေပါတယ်။ကွေးပြည်တွေထဲမှာနေနေကြတဲ့လူပေါင်း9သိန်းလောက်အတွက်ဆေးနဲ့ဒီအစားအသောက်တွေအပြင်နေထိုင်ဖို့အပါအဝင်လိုအပ်ချက်တွေအတွက်ထောက်ပံ့ဖို့အလူငွေ415သန်းထည့်ဝင်ကြဖို့ကုလသမဂ္ဂကမနေ့ကပဲတောင်းဆိုခဲ့ပါတယ်။ဒီကလေးတဲကြောင့်နေအိမ်ပေါင်း 9,000 လောက်နဲ့အခြားအဆောက်အဦပေါင်း 9,000 ထက်မနည်းပြုပျက်စီးခဲ့ရတယ်လို့သတင်းတွေမှာဖော်ပြပါဗျ။မနေ့ကတော့အမေရိကန်သမ္မတဘရက်အိုဘားမားကနေပေါ်ဝန်ကြီးချုပ်နဲ့ဒီတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပြီးတော့လက်တလော့လိုအပ်နေတဲ့ကူညီကယ်ဆယ်ရေးနဲ့ပြည်လည်တလန်ထူဖို့လုပ်ငန်းစဉ်တွေအတွက်အလူငွေပေါင်း 10,000 ကျော်ထည့်ဝင်သွားမယ်လို့ကတိပေးပြောဆိုခဲ့ပါတယ်ရှင်။
ဗီယက်နမ်နိုင်ငံမှာတောင်မြောက်ပြန်လည်ပေါင်းစည်းပြီးကွန်မြူနစ်တွေအုပ်ချုပ်နိုင်ခဲ့တာနဲ့ဗီယက်နမ်စစ်ပွဲကြီးပြီးဆုံးတဲ့အနှစ်40ပြည့်အထိမ်းအမှတ်ကိုကျင်းပနေပါတယ်။စစ်ပွဲကြီးအဆုံးသတ်စေတဲ့စစ်တပ်ရဲ့အောင်ပွဲဖြစ်တဲ့စစ်ရေးပြအခမ်းအနားကိုဒီကနေ့ကျယ်ဆယ်ပရင်းနေမှာကျင်းပခဲ့တာဖြစ်ပြီးဗီယက်နမ်စစ်တပ်နဲ့စစ်ပြန်တွေအပြင်လူမှုဘာပါဝင်တဲ့ထောင်နဲ့ချီတဲ့လူတွေဟာအလံတွေကိုဝှေ့ရန်ပြီးဟိုချီမင်းမြို့လည်းကိုချီတက်ခဲ့ကြတာပါ။ဒီစစ်ရေးပြအခမ်းအနားဟာ1985ခုဧပြီလ30ရက်နေ့ကမြောက်ဗီယက်နမ်ဘက်ကတန်ကြပ်ကကာရီတောင်ဗီယက်နမ်ရဲ့မြို့တော်ဆိုင်ကုန်းကိုဝင်ရောက်သိမ်းပိုက်နိုင်ခဲ့တဲ့အထိတ်မှလည်းဖြစ်ပါတယ်။ဒါအပြင်မြောက်ဗီယက်နမ်အစိုးရရဲ့ပြင်သစ်အပြင်အမေရိကန်နဲ့ပါဆက်ပြီးဆယ်စုနှစ်နဲ့ချီပြီးဖြစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်သွားစေတဲ့အထိတ်မှလည်းဖြစ်ပါတယ်။ဒီစစ်ပွဲအတွင်းအမေရိကန်စစ်သား9,800တေဆုံးခဲ့ရတယ်လို့ဗီယက်နမ်နိုင်ငံသား၄သန်းလောက်လည်းတေဆုံးခဲ့ရတာပါ။အဲ့ဒီအချိန်ကမြောက်ဗီယက်နမ်ဘက်ကကွန်မြူနစ်တွေတောင်ဗီယက်နမ်ကိုဝင်မလာအောင်တောင်ဗီယက်နမ်ဘက်ကနေအမေရိကန်ကဝင်ရောက်ကူညီပေးကြတာဖြစ်ပြီးမြောက်ဗီယက်နမ်တပ်တွေဆိုင်ကုန်းမြို့ရဲ့ရောက်လာချိန်မှာအမေရိကန်ကသူ့တန်ရုံမှာနောက်ဆုံးကြံနေတဲ့အရာရှိတွေကိုပြန်လည်ပြီးခေါ်ယူခဲ့တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်တုန်းကနာဇီဂျာမနီကိုအနိုင်ရခဲ့တဲ့ရုရှားနိုင်ငံရဲ့အောင်ပွဲနေအခမ်းအနားကိုတက်ရောက်မဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ကြောင်းရုရှားနိုင်ငံကကြေညာလိုက်ပါတယ်။ပြုံးရမှာပဲသူနေဖို့ဆုံးဖြတ်တယ်ဆိုရက်ကင်ဂျွန်အွန်ရဲ့စကားတရင်စကားကိုတတ်တမန်လမ်းကြောင်းအရသူတို့ရခဲ့ကြောင်းရုရှားအစိုးရပြောခွင့်ရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ရုရှားခီးစင်ဟာကင်ဂျွန်အွန်အာနာရလာပြီးတဲ့နောက်ပိုင်းသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစင်လည်းဖြစ်ပါတယ်။အတိအကျထုတ်မပြောနိုင်တဲ့မြောက်ကိုရီးယားပြည်တွင်းရေးကိစ္စတွေကြောင့်ကင်ဂျွန်အွန်ရဲ့ခီးစင်ကိုဖျက်သိမ်းရတာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒုတိယကမ္ဘာစစ်မှာရုရှားနိုင်ငံကအနိုင်ရခဲ့တဲ့အနှစ်80မြောက်အထိမ်းအမှတ်အခမ်းအနားကိုမေလ9ရက်နေ့မှာကျင်းပဖို့ရှိပြီးကင်ဂျွန်အွန်နဲ့ကမ္ဘာခေါင်းဆောင်တွေကိုဖိတ်ကြားထားခဲ့တာလည်းဖြစ်ပါတယ
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားကြတာပါ။အခုဒီနှစ်နောက်ပိုင်းမှာကျင်းပမယ်မြန်မာပြည်ကရွေးကောက်ပွဲမှတ်ပုံတင်မှုနောက်ဆုံးအခြေအနေတွေကိုအရင်ဆုံးပြောပြပေးသွားပါမယ်ရှင်။နိုင်ငံရေးပါတီများမှတ်ပုံတင်ခွင့်နောက်ဆုံးရက်အထိတရားဝင်နိုင်ငံရေးပါတီပေါင်း80ကျော်ရှိပြီးစီးစစ်ဆဲဆယ်ပါတီကျော်ရှိနေတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ပွဲရှိတဲ့နိုင်ငံရေးပါတီပေါင်းက80ကျော်သွားပြီဖြစ်ပါတယ်။လက်ရှိမှာတော့မဲဆင်းကိုအဓိကထားပြုစုနေတဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့ဗန္ဒာရေးဆိုင်ရာအခက်အခဲတွေလည်းရှိနေတယ်လို့ကော်မရှင်ရဲ့တာဝန်ခံတဦးကပြောပြပါတယ်။ဒီနှစ်ထဲကျင်းပမယ်လို့ပြောထားတဲ့ရွေးကောက်ပွဲမှာအများလက်ခံနိုင်တဲ့အနေအထားဖြစ်စေဖို့ရွေးကောက်ပွဲကော်မရှင်ကဘာတွေပြင်ဆင်နေသလဲဆိုတာကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုင်ငံရေးပါတီတင်များမှတ်ပုံတင်ခြင်းကိုတော့ AB လ30ရက်နေ့ကြာသပတေးနေ့ကနောက်ဆုံးရက်ဖြစ်ပါတယ်။ AB 30ရက်နေ့နောက်ဆုံးရက်အထိရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့တရားဝင်မှတ်ပုံတင်ကြပြီးနိုင်ငံရေးပါတီပေါင်း83ပါတီရှိနေပြီးစီစစ်ဖို့နောက်ထပ်လည်းတရားစင်လောက်ရှိနေသေးတယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ပြောခွင့်ရဦးဝင်းကိုကပြောပါတယ်
။ပါတီစစ်လျှောက်ထားမှုကိုတော့ကျွန်တော်တို့ကြေညာချက်ထုတ်ထားပါတယ် AB ဒီနေ့ပေါ့နော်။ဒီ AB လ30ရက်နေ့နောက်ဆုံးလျှောက်ပါဒါမှမဟုတ်ရင်ရွေးကောက်ပွဲကိုမိမာမဟုတ်တော့ဘူးဆိုပြီးတော့ဒါတော့ကြီးညာချက်ထုတ်ထားပါတယ်တရားဝင်အဲ့တော့လျှောက်ထားစေပေါ့လေဒီရက်မတိုင်ခင်လျှောက်ထားတဲ့အဖွဲ့တွေကတော့သူဥပဒေနဲ့ညီစီစစ်ပြီးတော့ဟိုမှတ်ပုံတင်ခွင့်ပြုသွားဖို့ရှိပါတယ်ကျွန်တော်တို့တရားဝင်မှတ်ပုံတင်ပြီးတဲ့ပါတီကတော့83ရှိသွားပါပြီအဲနောက်ထပ်လျှောက်ထားစေကတော့ကျွန်တော်အရေးတွက်မမှတ်မိဘူးဗျ10ခုလောက်တော့ရှိမယ်ထင်တယ်
နိုင်ငံရေးပါတီတွေမှတ်ပုံတင်ပြီးမှာတော့ရွေးကောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေမှတ်ပုံတင်ကြဖို့ရှိပါတယ်။လွှတ်တော်ကိုယ်စားလှယ်တွေမှတ်ပုံတင်ပြီးမှာမဲဆွယ်စည်းရုံးရေးကာလရောက်ရှိမှာဖြစ်ပါတယ်။လောလောဆယ်မှာတော့နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုကိုရက်ပေါင်း60တိုးပေးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကတိပေးထားပေမဲ့တရားဝင်တော့ထုတ်ပြန်ကြေညာတာမရှိသေးပါဘူး။ရွေးကောက်ပွဲတွေကိုတော့ဒီနှစ်အောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းထဲမှာကျင်းပမယ်လို့ကြေညာထားပြီးအခုတော့တနိုင်ငံလုံးမဲဆန္ဒရှင်စင်းတွေကိုရွေးကောက်ပွဲကော်မရှင်ကတီးသန့်ပြုစုနေပါတယ်။ပြီးခဲ့တဲ့နှစ်ထဲတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ခံထားတဲ့သံခေါစင်းပေါ်မှာအခြေမခံပဲပြည်내နဲ့တိုင်းအသီးသီးတို့မှရက်ကွက်လိုက်မဲဆင်းတွေကိုပြုစုနေတာဖြစ်ပါတယ်။မဲဆန္ဒရှင်အသိပညာပေးရေးလုပ်ငန်းကိုလည်းမေလအတွင်းမှာစမှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကျုံးတွေ့နေရတဲ့စိန်ခေါ်အကဲဆမ်းမှုတွေနဲ့ပတ်သက်ပြီးလည်းသူ့အမြင်ကိုဦးဝင်းကိုကအခုလိုပြောပါတယ
်။ရွေးကောက်ပွဲအတွေ့အကြုံနဲ့သလိုရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေနည်းဥပဒေကျောထုံးလုံးနည်းတွေလေ့လာစရာစာအုပ်စာဆောင်တွေလည်းအားနည်းပါတယ်။အဲ့ဒီတော့ပြောမယ်ဆိုရင်ကျွန်တော်တို့ UBC အပါဝင်ပေါ့လေ နိုင်ငံရေးပါတီများရောတခြားရပ်ဖက်ဖွဲ့စည်းတွေရောမဆန္ဒရှင်တွေရောဟာရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဥပဒေကြောင့်အရပြတ်ထန်းထားတာတွေကိုတိတိကျကျသိရှိမှုအားနည်းပါတယ်အဲ့ဒါကြောင့်မလို့ဒီ Voter Education ပေါ့အထူးအဖြစ်ကျွန်တော်တို့မဲစင်ပြုစုခြင်းရောမဆန္ဒရှင်အသိပညာပေးခြင်းရောအဲ့ဒီကိစ္စတွေမှာကျွန်တော်တို့ဟိုအာယုံစိုက်ပြီးတော့ဆောင်ရွက်နေရတဲ့အနေအထားရှိပါတယ်အဲ့ဒီလိုဆောင်ရွက်တဲ့အခါမှာအထူးသဖြင့်တော့ကျွန်တော်တို့နိုင်ငံကျွန်တော်တို့စီမံရရှိတဲ့ဒီနိုင်ငံတော်ကခွဲဝေပေးနိုင်တဲ့ budget အရဟိုအများကြီးအားနည်းပါတယ်ဒါခင်မိတဲ့နိုင်ငံတွေကိုမိအောင်ကျွန်တော်တို့အများကြီးစူးစမ်းရမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တို့ရဲ့အဓိကအစီအကောင်မှုပါပဲနောက်လက်ဆွဲစာဆောင်လိုဟာမျိုးတွေကတော့ကျွန်တော်တို့တိမှတ်ဖွဲ့ရအဖျားပြားတွေလည်းကျွန်တော်တို့ပြုစုထားပြီးပါပြီသို့တော်လည်းပဲဟိုပုံနှိပ်ပြီးတော့ distribution လုပ်ဖို့အထိကျွန်တော်တို့မှာဒီဟို budget အကန့်အသတ်ရှိပါတယ်အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့တချို့အကူအညီတွေရဖို့လည်းပဲသူတို့ကတော့ဂရီးပြူတာရှိပေမဲ့အခုချိန်ကြီးတော့ဝင်မလာသေးပါဘူ
းမြမရွေးကောက်ပွဲကျင်းပရေးလုပ်ငန်းစဉ်မှာနိုင်ငံတကာဘက်ကရောဘလောက်ထဲထဲဝင်ဝင်ဆောင်ရွက်နေတယ်လဲဆိုတာကိုလည်းဦးဝင်းကိုကအခုလိုပြောပြပါတယ
်ရေပူရခြုံပြီးပြောရရင်တော့ကျွန်တော်တို့အဓိကအားဖြင့်ကျွန်တော်တို့ရဲ့ဒီ capacity varying အပိုင်းပေါ့လေနိုင်ငံတကာရွေးကောက်ပွဲအသိပညာတိုးပွားရေးအတွက်ကိုကျွန်တော်တို့ UEC staff တွေရောနောက်နိုင်ငံရေးပါတီများရောနောက် CSO အဖွဲ့အစည်းများရောအဲ့ဒီအဖွဲ့အစည်းတွေကိုဟိုရွေးကောက်ပွဲကျွန်တော်တို့နိုင်ငံအတွေ့အကြုံနဲ့တဲ့အတွက်နိုင်ငံတကာစာနှုန်းတွေကိုသူတို့လေ့လာနိုင်အောင်ပြီးရင် workshop တွေဒီလိုနိုင်ငံတကာလေ့လာရေး mission တွေမှာထည့်ပြီးတော့ဆွေးနွေးဆောင်ရွက်နေပါတယ်မဲဆန္ဒရှင်အစည်းအဝေးပြုစုခြင်းကိစ္စတို့နောက်တစ်ခါကျွန်တော်တို့ရဲ့မဟာဗျူဟာစီမံကိန်းပေါ့လေ strategic plan ရေးဆွဲရေးကိစ္စတို့မှာဒီပညာဆိုင်ရာရောအဲတချို့ workshop ရဲ့ဒီ workshop တွေမှာကုန်ကြတဲ့ funding ပေါ့လေဒီဈေးစကားတွေရောကြက်ခံပြီးတော့သူတို့ဆောင်ရွက်ပေးနေပါတယ
်ရွေးကောက်ပွဲကာလအတွင်းနိုင်ငံတကာစောင့်ကြည့်ရေးအဖြစ်နဲ့တော့ရွေးကောက်ပွဲကျင်းပချိန်မှာစောင့်ကြည့်လေ့လာဖို့အတွက်ကာလတို့အဖြစ်နဲ့ဥရောပသမဂ္ဂနဲ့အမေရိကန်အခြေဆိုင် Carter Foundation တို့နဲ့သဘောတူညီမှုရထားပြီးနှစ်ဖက်သဘောတူလက်မှတ်ရေးထိုးနိုင်ဖို့ဆောင်ရွက်နေပါတယ်အရှိတောင်အရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်တွေလာရောက်လေ့လာခွင့်အတွက်လည်းနိုင်ငံခြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ဦးဝင်းကိုကပြောပါတယ်။ဒါပေမဲ့ရွေးကောက်ပွဲအကြိုကစလို့ရွေးကောက်ပွဲအပြီးအထိရေရှည်ကာလစောင့်ကြည့်ရေးအတွက်တော့နိုင်ငံတကာရဲ့ကန့်လန့်မှုသိပ်ပြီးမရှိသေးဘူးလို့လည်းရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်ရှင်။
ဒီနေ့နောက်ပိုင်းမှာကျင်းပမယ်လို့ပြောထားတဲ့ရွေးကောက်ပွဲမှာအများလက်ခံနိုင်တဲ့အနေအထားဖြစ်လာဖို့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့ပြင်ဆင်ဆောင်ရွက်ချက်တွေကိုမတ်သိန်ဂီထိုက်စူးစီးတင်ပြသွားတာပါ။ VOA American တန်ရဲ့ကြာသာပတင်းနေ့ညပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ VOA ကိုဒီစာတိုက်ကနေပြီးတော့ဆက်သွယ်လို့ရဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်သလိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2392382555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။အခုထိုင်းနိုင်ငံမှာရှိနေတဲ့မြန်မာရွှေပြောင်းလုံသမား2ဦးရဲ့အမှုအခြေအနေကိုကြည့်ကြရအောင်ပါ။ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးအသက်ခံရမှုနဲ့ပတ်သက်လို့တရားခဏ်ဖြစ်ဆွဆွဲပြီးဖမ်းဆီးခံထားရတဲ့မြန်မာအလုသမား2ဦးရဲ့ DNA ကိုပြန်လည်စစ်ဆေးဖို့ကော့စမိုတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်။အမှုသွားအမှုလာရဲ့နောက်ဆုံးအခြေအနေတွေကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကစုံစမ်းတင်ပြပေးထားပါတယ်ရှင်
။လေကျွန်းလို့ခေါ်တဲ့ထိုင်းနိုင်ငံကော့တောင်ကျွန်းမှာတပ်ဖြတ်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့ဆွဆွဲခံထားရသူမြန်မာနိုင်ငံသား2ဦးကိုဖမ်းဆီးပြီးရုံးချင်စစ်ဆေးရာကနေဧပြီလ30ရက်နေ့မှာတော့ပြန်လည်ရုံးထုတ်စစ်ဆေးခဲ့တာပါဆွဆွဲခံရတဲ့သူတွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေတောင်းဆိုထားတဲ့အချက်တွေကတရားခဏ2ဦးကို DNA ပြန်လည်စစ်ဆေးခွင့်ပြုကြောင်းတရားရုံးကနေဆုံးဖြတ်ချက်ချခဲ့တယ်ဆိုပြီးမြန်မာတန်ရုံးကဥဆောင်ဖွဲ့စည်းပေးထားတဲ့အထူးစုံစမ်းရေးကော်မတီကတာဝန်ရှိသူဦးကျော်တောင်းကဆိုပါတယ
်ဟို DNA စစ်ဆေးထားတာကိုနေပြီးတော့ကျွန်တော်တို့ပြန်ပြီးတော့စစ်ဆေးခွင့်ပြုပါလို့လျှောက်ထားတာကိုညနေပိုင်းမှာဒီသာလလလလပြန်နေချစ်စေးမှုကိုပြန်ပြီးတော့ပြီးလို့လေးလာပေါ်ထောင်းနိုင်တယ်ဆိုပြီးတော့တရားရုံးအရင်းနဲ့ဆုံးဖြတ်ချက်ချရတယ်လို့ဒီ
လေကျောမှုဖြစ်ပွားပြီးစဉ်တုန်းကတော့ရဲတွေဘက်ကဆွဆွဲချက်တွေထဲမှာတေဆုံးသူတွေရဲ့ခန္ဓာကိုယ်မှာမြန်မာနိုင်ငံသားတစ်ဦးရဲ့ DNA မျိုးရိုးဗီဇတွေတူတာတွေကိုတွေ့ရှိရတယ်ဆိုပြီးပြောဆိုခဲ့တာပါဒါပေမဲ့ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတရားခဏ်တွေဘက်ကလိုက်ပါဆောင်ရွက်ပေးနေသူတွေကမေးခွန်းထုတ်ခဲ့တဲ့အကြောင်းကိုလည်းဦးကျော်တောင်းကဆက်ပြောပြပါဗျာအ
ဲ့ဒီသူတို့ဆွဆွဲထားတဲ့ DNA ဗီနံပါတ်၁ဒေတုံးကဘယ်ရှင်ကယူထားတဲ့ DNA လဲဘယ်လိုဒီကယူထားတဲ့ DNA လဲဘယ်နည်းနဲ့ယူထားတဲ့ DNA လဲ Eddie DNA, you got a change in the Babu Dubai. Think Cita, you have to think Cita. To those you got DNA, you are the low. My share my Babu to do less, so they ain't got no hoop. Oh, yeah, and a video you never have, but they join in that with Eddie DNA, but then they vote for the portal and a button. Eddie DNA with the Gago Jonji and their crazy who got things that will order.
ဒီအတွက်အခုဆိုရင်တမန်ရက်တဲ့စော်ပြီးတရားရုံးထုတ်စစ်ဆေးတာတွေလို့ပြောပြထားတယ်။ ဒီအတွက်အခုဆိုရင်တမန်ရက်တဲ့စော်ပြီးတရားရုံးထုတ်စစ်ဆေးတာတွေလှုပ်လာတဲ့အခါမှာသူတို့ဘက်ကနေပြင်ဆင်မှုတွေတိတ်မလုပ်နိုင်တဲ့အတွက်တရားခဏလေးလွတ်မြောက်ရေးဆောင်ရွက်ဖို့အတွက်အခက်အခဲတွေရှိနေတယ်လို့လည်းဆက်ပြောပြပါရစေ။လက်ကျွန်းလူတက်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းရနာပိုင်တွေကလူတက်မှုမတည်မှုတရားမဝင်ဝင်ရမှုစတဲ့အ ာလူတက်မှုနဲ့ပတ်သက်ခြင်းမရှိကြောင်းညင်းဆိုထားပါတယ်ရှင်
ထိုင်းနိုင်ငံမှာတွားရောက်လှုပ်လှုပ်နေကြတဲ့မြန်မာအလုပ်သမားနှစ်ဦးကိုလူတက်မှုနဲ့ဖမ်းဆီးခံရပြီးအမှုရင်ဆိုင်နေရတဲ့နောက်ဆုံးအခြေအနေကိုတော့မအေးအေးမှစုံစမ်းတင်ပြသွားခဲ့တာပါမကြခင်မှာတော့မြို့တော်ဝါရှင်တန်ဒီစီနဲ့တိတ်မွေးလာတဲ့ဘော်တီမိုးမြို့မှာလူမဲလူငယ်တူရဲတပ်ဖွဲ့တွေရဲ့ချုပ်နှောင်နေတဲ့အချိန်တည်ဆုံခဲ့ရမှုကြောင့်ဖြစ်ခဲ့ရတဲ့စန္ဒပြမှုနဲ့အထီးကရုံအခြေအနေတွေကိုပြောပြပေးသွားဖို့ရှိပါတယ်ရှင်အခုတခါတော့ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်ကစစ်သားစုဆောင်မှုအခြေအနေတွေကိုကြည့်ကြရအောင်ပါKIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကရှမ်းပြည်နယ်မြောက်ပိုင်းမူဆန်နဲ့ကွတ်ခိုင်မြို့တွေမှာစစ်သားတွေလိုက်လံစုဆောင်းနေတာကိုဖမ်းမိခဲ့တဲ့အထက်အသက်15နှစ်အရွယ်ကလေးစစ်သားတွေပါဝင်တယ်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ဖြစ်နေတဲ့ကာလဖြစ်လို့ KIA ကစစ်သားစုဆောင်းတာတွေရှိနိုင်ပေမဲ့ကလေးစစ်သားစုဆောင်းတာမျိုးတော့မလုပ်ပါဘူးလို့ KIA ဘက်ကညင်းဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်ကနေကုတ်ခိုင်မြို့ဘက်ကိုထွက်ခွာလာတဲ့ကားတစ်စီးထဲမှာ KIA ကစစ်သားတပ်သားအဖြစ်စုဆောင်းပြီးခေါ်ဆောင်လာတဲ့တပ်သားသစ်28ဦးကိုမြန်မာစစ်တပ်တာဝန်ရှိသူတွေကဖမ်းဆီးမိခဲ့တာပါ။အဲ့ဒီထဲမှာအသက်15နှစ်အရွယ်ကလေးစစ်သား9ဦးလည်းပါဝင်တယ်ဆိုပြီးသိရပါဗျ။အဲ့ဒီလူတွေကိုနန်းအွန်တာလုံခိုမုံကနေအနီးတစ်ဝိုက်ကရွာတွေကနေစုဆောင်းခဲ့တာဖြစ်တယ်လို့တာဝန်ခံပြီးခေါ်ဆောင်လာတဲ့ဦးထောင်ခါဆိုသူကပြောကြောင်းမြမတက်မတော်ဘက်ကဒီကနေ့မှသတင်းထုတ်ပြန်ပါတယ် KIA ကစုဆောင်းလာတဲ့တပ်သားတွေကိုဒီမြမတက်မတော်ဘက်ကသက်ဆိုင်ရာမိသားစုတန်ပြန်လည်လွှဲပြောင်းပေးအပ်လိုက်ပြီးဖြစ်ပါတယ် KIA အဖွဲ့ငញ្ញန်ရေးဆွေးနွေးပွဲဆိုင်ရာဤပညာအကြံပေးဦးထောင်ခါကတော့အခုချိန်ဟာစစ်ပွဲကာလမို့စစ်သားတွေစုဆောင်းတာမျိုးရှိကောင်းရှိနိုင်ပေမဲ့ကလေးစစ်သားစုဆောင်းတာမျိုးကို KIA ကအခုချိန်မှာမလုပ်တော့ဘူးလို့ညင်းဆိုလိုက်ပါတယ်
။ကျွန်တော်တို့ရဲ့နေနေအနေထားရကတော့ကျွန်တော်တို့ကဆန်းကားနဲ့အထက်ဆိုလို့ရှိရင်တော့အနေထားတစ်ခုအရာလက်ခံတဲ့အပိုင်းအရင်ကရှိခဲ့ပါတယ်။အခုဒီနောက်ပိုင်းကျတော့ကျွန်တော်တို့လည်းနိုင်ငံတကာစံချိန်စံနှုန်းနဲ့အဖြစ်နိုင်ဆုံးအတတ်နိုင်ဆုံးကိုက်ညီတဲ့စံနှုန်းစံထားဖြစ်အောင်ကျွန်တော်တို့လည်းစူးစမ်းပြီးတော့ဆောင်ရွက်နေတဲ့ဟာရှိတယ်။
ဟုတ်ကဲ့
အလို့ခွင့်ရင်းနဲ့ပတ်သက်တဲ့ဟာတွေခြိုင်းစိုးကြောနဲ့ပတ်သက်တဲ့ဟာတွေကျွန်တော်တို့ KIA တပ်မတော်ထဲမှာတင်ကြားပို့ချတဲ့အားတွေရှိပါတယ်အရှိတအရာရှိကအစပါတဲ့ဒီတင်ပန်းတွေ၃ခေါက်ကျွန်တော်တို့ပေးခဲ့ပါတယ်ဆိုတော့နေရာဒေသတချို့တွေမှာဒီဆန်းကားနဲ့အောက်ဆိုတဲ့ဟာရှိကောင်းရှိနိုင်ပါတယ်အဲ့လည်းဒီဆန်းကားနဲ့အောက်ဖြစ်တယ်ဆိုလို့ရှင်ခေါ်ဆောင်တဲ့အချိန်မှာပါသွားပေမဲ့ဘဟုဌာနထုတ်ရောက်တဲ့အချိန်မှာပြန်ပို့ပေးလက်ရှိပါတယ်။ဒါကကျွန်တော်တို့ရဲ့လက်ရှိဆောင်ရွက်ချက်တွေပါ
။အစိုးရဘက်ကထိုးစစ်ဆင်နေသူတွေအခုလိုတပ်သားတွေစုဆောင်းမှုတွေဆက်ပြီးရှိနေနိုင်တယ်လို့ဦးတော်ခါကထောက်ပြပါတယ်
။အစိုးရထိုးစစ်ဆင်နေသူတွေရောတပ်သားစုဆောင်းတဲ့ဟာကလုပ်ရမှာပဲ။သူတို့ရောလုပ်တာပဲ။ဆိုတော့ဒီတပ်သားစုဆောင်တဲ့တပ်သားတစ်စုဆောင်တဲ့ကိစ္စကျွန်တော်တို့ LCA မှာလည်းဆွေးနွေးဆွေးနွေးဖြစ်ပါတယ်။ဆိုရဘက်ကရောကျွန်တော်တို့ဘက်ကရောအတင်းအဓမ္မမစုဆောင်ဖို့စသည်ဖြစ်ပေါ့ကွာ
ဦးတောင်ခါပြောဆိုသွားတာပါအခုရပိုင်းနေအတွင်း KIA ကချင်ထင်းချုံနယ်မြေတွေအတွင်းမှာတိုက်ပွဲတွေညင်သက်နေပေမဲ့ပြီးခဲ့တဲ့တလောတုန်းကတော့မြစ်ကြီးနားဖားကန့်လမ်းကျောတစ်လျှောက်မှာရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့ပြီးတင့်မောင်ခိုရှင်းလင်းရေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာတပ်မတော်ဘက်ကလေကြောင်းတိုက်ခိုက်မှုတွေရှိကြောင်းလည်းသိရပါတယ်ခင်ဗျာ
KIA ဘက်ကတပ်သားတွေစုဆောင်းရမှာအသက်မပြည့်သေးတဲ့ကလေးဆက်သားပါဝင်နေတယ်ဆိုတော့မြန်မာတပ်မတော်ဘက်ကထုတ်ပြန်ချက်နဲ့ KIA ရဲ့တုံ့ပြန်မှုတွေကိုတော့ကိုညံဝင်းအောင်ကစုံစမ်းတင်ပြသွားခဲ့တာပါမြန်မာသတင်းဆောင်မတွေဒီမှာပဲရန်နာပြီးအခုနိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးပြစေအောင်ရှင်လူမဲအမျိုးသားတယောက်ဖြစ်တဲ့ Freddie Gray ကိုအရာရှိတွေကချုပ်နှောင်ခံနေခံချုပ်နှောင်ထားတဲ့အချိန်သေဆုံးခဲ့တာကိုအကြောင်းပြုပြီးဆန္ဒပြပွဲတွေနဲ့ထိကရုံတွေပေါ်ပေါက်နေတဲ့အမေရိကန်ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့မှာမနေ့ကညနေကကျောင်းသားတွေစုယုံပြီးဆန္ဒပြခဲ့ကြပါတယ်။ Baltimore မြို့ကဆန္ဒပြပွဲကိုထောက်ခံတဲ့ဆန္ဒပြပွဲတွေဟာတခြားမြို့တွေမှာလည်းပေါ်ပေါက်နေပေမဲ့အကြမ်းဖက်ဖျက်ဆီးတဲ့သတင်းတွေကိုတော့မတွေ့ခဲ့ရပါဘူး။ VOA သတင်းတောက် Victoria Machi ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
ဆန္ဒပြကြောင်းသူတယောက်ဖြစ်တဲ့ခေါ်ရဲဂျွန်စင်ကရဲအရာရှိတွေရဲ့ပြုမှုဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးအပြောင်းအလဲတွေပေါ်လာအောင်တွန်းအားပေးဖို့တိုက်တွန်းပြောဆိုသွားပါတယ်။
We want to put pressure on the city to give us
ဒီအနေနဲ့ဒီကိစ္စကိုရှင်းရှင်းလင်းလင်းအဖြေပေးဖို့ကျမတို့ဖိအားပေးနေတာပါ။ဒီလိုအလားတူအဖြစ်မျိုးကျမတို့လည်းကြုံလာရနိုင်တယ်လေ။ကျမတို့ကြောင်းဝင်းနဲ့15မိနစ်လောက်ပဲဝေးတဲ့နေရာမှာဖြစ်ခဲ့တာပါ။ကျမတို့ဘဝတွေနဲ့15မိနစ်ပဲဝေးခဲ့တဲ့နေရာမှာပါ။ဒါကိုဘာမှမဖြစ်သလိုဟန်ဆောင်နေလို့မရပါဘူး။
ခေါ်ရဲဂျွန်စင်နဲ့အတူအထက်တန်းကျောင်းသူကျောင်းသားတထောင်လောက်မနေ့ကစူဝေးချီတက်ခဲ့ကြတာပါဒီလိုဆန္ဒပြပွဲတွေနဲ့ဒီကိုင်းတွေပေါ်ပေါက်နေတာကြောင့်ပဲပုံမှန်အားဖြင့်ပြည်သက်တွေပြည်သိနေအောင်အားပေးခဲ့တဲ့ဘော်ဒီမွန်မြို့လေကဘေ့စ်ဘောဂွင်းကြီးထဲမှာ The Baltimore Orioles ဒင်းနဲ့ Chicago White Fox ဒင်းတို့မနေ့ကတော့ပြည်သက်မပါတဲ့ဂျာမန်ကစားခဲ့ရပါတယ်အဒီကိုင်းတွေဂျာမန်ဘေ့စ်ဘောပွဲမကျင်းပခင်ပြည်သက်တွေအချင်းချင်းခက်ရန်ဖြစ်ပွားတာတွေရှိခဲ့တာကြောင့်ဒီလိုပေးသက်မပါပဲပွဲကိုကျင်းပဖို့ဘေ့စ်ဘောကျင်းပရေးတာဝန်ရှိသူတွေကဆုံးဖြတ်ခဲ့တာပါမြို့ကန်တယောက်ဖြစ်တဲ့ Brandon Houston ကတော့အခုလိုပြောပါတယ်
Closing a baseball game is not a good thing but it's not what's really important right now
baseball ပွဲကိုပိတ်လိုက်တာကောင်းတော့မကောင်းပါဘူးဒါမဲ့လည်းတကယ်တမ်းကျအခုအချိန်မှာဒါကအရေးကြီးတဲ့ကိစ္စမဟုတ်ဘူးလေအရေးကြီးဆုံးက Freddie Gray တည်ဆုံးခဲ့တဲ့ကိစ္စကိုသတိရနေဖို့လိုပါတယ်ဒါကိုမြို့အနေနဲ့စူးစမ်းလှုပ်ဆောင်နေကြတာပါ
ဒီနေ့လာနေကလေးကရေပေါ်ခြေနေကြီးညာကလေးရတဲ့ဘော်ဒီမိုးမျိုးဟာအခုတော့ပုံမှန်ခြေနေတဖြည်းဖြည်းပြန်ရောက်လာနေပြီဆိုပြီးအာနာပိုင်ကပြောပါတယ်ညဆယ်နာရီနောက်ပိုင်းပြင်မထွက်ရမိထုတ်ပြန်ထားတဲ့အတွက်လဲညပိုင်းမှာမျိုးဟာတိတ်ဆိတ်နေခဲ့ပါတယ်ဝါရှင်တန်မြို့တော်နဲ့တခြားမြို့ကြီးတွေမှာလည်းဆန္ဒပြပွဲတချို့ပေါ်ပေါက်ခဲ့ပါတယ်မကြသေးခင်လာပိုင်းတွေအတွင်းလက်နက်မဲ့အသက်16နှစ်အရွယ်လူမဲတူးဖြစ်တဲ့မိုက်ကယ်ဘရောင်းကိုရဲအရာရှိတွေကပြစ်ဒဏ်ခဲ့တဲ့အတွက်အဒီကယုံတွေပေါ်ပေါက်ခဲ့တဲ့မစ်ဆိုရီပြည်နယ်ဖာဂူဇန်မြို့မှာလည်းဆန္ဒပြပွဲတွေမနေ့ကပေါ်ပေါက်ခဲ့ပါတယ်။ဘော်ဒီမိုးမြို့မှာတော့ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့ပဲသိပ်မများတဲ့လူအုပ်တို့ကရှင်းနေရုံဝင်ဝါရှိမှာမနေ့ကတော့စူယုံဆန္ဒပြခဲ့ပါတယ်။မနေ့ပြန်တော့ကြနေမှာဖရက်ဒီဂရေးတည်ဆုံးခဲ့ရတဲ့ကိစ္စတာဝန်ရှိတဲ့ရဲအရာရှိတွေကိုယာဆွေးမှုနဲ့တရားစွဲမစွဲဆုံးဖြတ်မဲ့အစိုးရရှင်းနေရေးစီကိုအပြည့်အစုံစုံစမ်းစစ်ဆေးချက်ရဲဌာနကပေးရမှာဖြစ်ပါလိမ့်။ဆန္ဒပြပွဲနဲ့ဂျမ်ဘဲဒီကယုံတွေပေါ်ပေါက်ခဲ့ပေမဲ့လည်းဘော်ဒီမိုးမြို့ကြီးတစ်ခုလုံးမကြေနပ်ချက်တွေနဲ့ကြွေးကြော်တန်တွေအောက်မှာလွှမ်းမိုးခံနေကြရတာတော့မဟုတ်ပါဘူးဘော်ဒီမိုးစင်ဖိုနီတန်စုံဒီဝိုင်းဟာခမ်းမဆောင်အပြင်ဘက်မှာမနေ့ကတော့ကွင်းပြင်ထဲမှာခါမဲ့တီးခတ်ပြီးလူထုပိတ်သက်တွေကိုဖျော်ဖြေခဲ့ပါတယ်ဒီတန်စုံဒီဝိုင်းကိုစီစဉ်သူတွေကတော့ဘော်ဒီမိုးမြို့ဟာအခက်အခဲတွေချက်တဲတွေရင်ဆိုင်ရပေမဲ့ခန်းနိုင်အပြည့်ရှိတဲ့မြို့မျောလင်းချက်တွေနဲ့ရင်ဆိုင်သွားမယ်မြို့ဆိုတော့ဒီဖြော်ပြပွဲတွေကပြသလိုက်တာလို့ပြောဆိုကြပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသားမယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ဧပြီလ30ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်မီတာ190 kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်ဒီအချိန်တွေအတွင်းမှာတော့အရင်ဆုံးကျန်းမာရေးအစီအစဉ်နဲ့အတူယူနန်မြန်မာနယ်စပ်ကတိုင်းရင်းသားလူမျိုးစုပြည်ထနာကြောင်းပြောပြပေးမယ်မြန်မာရေးသုံးသပ်ချက်နဲ့တခါချင်းပြည်နယ်တွန်းဆန်မြို့မှာရဲတပ်ဖွဲ့ဝင်2ဦးကအသက်မပြေသေးတဲ့ကြောင်းတူကိုအရမပြုကျင့်ခဲ့တာနဲ့ပတ်သက်လို့
ဒီလိုမကပြုံကျင်မကပဲသူတို့ကိုယ်ကအတက်မကြည့်သေးတဲ့ကလေးတယောက်ကိုခုလိုမျိုးလင်းနေထက်ရှားပြီးတော့မှဟိုအရမချင်းတဲ့အပေါ်မှာတော့ပြတော်ကြီးကိုတုံ့ချာချာကြောက်တဲ့ချင်းတွေတခုလိုကျမတို့သုံးသက်တယ်ကျမတို့ဖြစ်တယ်
ချင်းလူခွင့်ရေးဖွဲ့ကစီမံကိန်းအရာရှိမိုင်းတင်းယူမွန်ရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကသတင်းအစုံကိုထုတ်လွှင့်ပေးမဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ကြရမှာပါဒီတစ်ပတ်မှာတော့လေဗင်ယူကျော်ယူခါယူကျူတာတွေအကြောင်းကိုတင်ပြပေးထားတာပါမြန်မာနိုင်ငံမှာကားဆိုင်ကယ်တိုက်တာနဲ့အမြင့်ကပြုတ်ကြတဲ့အတွက်ဒီနောက်ကျော်ယူတွေကျိုးတတ်ပြီးခြေလက်အောက်ပိုင်းသေတဲ့အထိအန္တရာယ်ကြီးတယ်လို့အယူအထကူတွေကပြောပါတယ်လေဗင်ကျော်နဲ့ခါယူကျူတာတွေကိုဘယ်လိုခွဲခြားသိနိုင်မှာလဲဖြစ်လာရင်အာယုံကျော်ကြီးတွေသေတဲ့အထိမဖြစ်ရအောင်ဘယ်လိုမျိုးအရေးပေါ်ရှေးဦးသူနာပြုစုပေးမှုလုပ်ပြီးတော့စေယုံပို့ဖို့လိုပါတယ်ဒီအကြောင်းအယူအထခွဲစိတ်ဆရာဝန်ကြီးနဲ့အယူယောဂပညာအငိမ့်စားဌာနမှူးပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคပမောက္ခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီလေဗင်ယူကျော်ယူခါယူပေါ့ဆရာเนาะကျိုးတာနဲ့ပတ်သက်ပြီးတော့ဖြစ်တာများလားဆရာကြီ
းတခြားဆရာတို့လက်တွေ့ဖြစ်တာတော့မများဘူးပေါ့ဗျာအောင်ခိုင်းမိတာလားဒါပေမဲ့လည်းရှိတော့ရှိပါတယ်သူတို့ပြတော့ကား accident တို့မလို့ခြားကြ accident အပေါ်အနည်းငယ်နေကြတာလေဒီပဲတက်တာပေါ့ဗျာကျွန်တော်ဆိုပါပြီလေဗင်မှာဆိုတိုင်းရေအလုံးစုံလုပ်တဲ့လူတွေအမေမောကလည်းရေးစပ်လိုက်ကြ။အဲများတာကတော့ဟိုလေလောက်တော့ညာပေါ့။အဲဒါသူရဲ့ဒိတ်တက်ကြပါ။ဆိုတော့နောက်ပိုင်းတွေကျင်းနေတွေဒါအဓိကဖြစ်တာ။ဆင်းတာဆိုးရွားပါလေ
။ဟုတ်ကဲ့ဆရာကြီး။အခုလို့ဆိုးဆိုးဝါးဝါပေါ့ဆရာနော်။ဒီခြေတွေလက်တွေအောက်ပိုင်းတွေတည်ရတာဘာကြောင့်ဖြစ်ရလဲ
။လေဗင်ယိုကျော်ယိုရဲ့ခါယိုရဲ့ဒီနေရာလေးအားလုံးတွေအတွင်းထဲမှာနိုင်ငံကြီးလို့ပေါ့။အခုလည်းတူဆက်ထားလိုက်လိုင်ကောင်းကြီးပြသွားပြီအဲ့ဒီကျိုးဟိုနောက်ကျန်နေပြီဆင်းလာတယ်အာရုံရောမကြီးရှိအာရုံရောမကြီးကသူ့နေရာလိုက်ပေါ်လေဥမာလက်ကလက်ကအာရုံရောကြီးချာတက်သွားတယ်ကျော်ရိုးဆိုလည်းခန္ဓာကိုယ်ဒီတော့ပါလေဟိုအာရုံရောကြီးခွဲထွက်သွားတယ်အာရုံမရနေပြီးတော့ခြေောက်တွေအတွက်အာရုံရောကြီးထွက်သွားတယ်အဲ့တော့ဒီအာရုံရောမကြီးချီသွားရင်ဒီကောင်းတဲ့ကဲ့ရဲ့အပန်းကြီးလို့ရှိရင်တွားယူခင်ဗျာ mid brain ခေါ်တာပေါ့လေအဲ့အောက်ကနေပြီးတော့နှလုံးတို့နော်တက်ရှိတာတို့ထိန်းကြတဲ့စင်တာတွေရှိတာပေါ့ဒါတွေပါသွားရင်ချက်ချင်းတွေလောကကယ်လို့မရဘူးဒီ level ရဲ့ဓမ္မတိတွေနဲ့တူပေါ်ပိုင်းနဲ့ကြည့်လို့ရှိရပေါ့နောက်ကျကြတော့ level ရိုးပိုင်းကြည့်လို့ရှိရင်ချီရော်လည်းရပြည့်တယ်ခင်ဗျအဲ့ဒီမျိုးမှ crash ဖြစ်သွားလို့ရှိရင်ပေါ့
ဟုတ်ကဲ့နောက်ဒီအောက်ပိုင်းခါယိုးဘက်ပိုင်းဆိုလို့ရှိရင်
အောက်ပိုင်းခါယိုးနံပါတ်2ရဲ့အောက်ပိုင်းကြအဲ့ဒီမျိုးမှရှိတော့ရှားထွက်သွားပြီးငင်းကြီးတွေတော့အာရုံမျိုးမျိုးဖြစ်ပြီးတော့အခုခွဲထွက်သွားတာပေါ့။ခါယိုးတို့လည်းကျွန်တော်ကကျောင်းမှာဆက်ပြီးပိုင်းပြတာ။ဒါပြေရေးကြီးတဲ့ပိုင်းကတော့ခြေသွားတာ၊ဝန်းသွားတာပေါ့။အဲ့ဒီမှာဒါတွေချင်းတိုင်းအာရုံတွေပါလာတယ်။ဒါတွေပါသွားတယ်ဆိုရင်တော့ချင်းအချင်းတိုင်းဝန်းချင်းတိုင်းဖြစ်တတ်တယ်။အဲ့လိုလို့ဖြစ်ရင်တော့နောင်လာမဲ့အရေးကတော့တော်လေးဆိုးသွားတာပေါ့
။ဟုတ်ကဲ့။အဲ့တော့အခုလိုဒီပြင်းပြင်းထန်ထန်ဆင်းနေရောက်မသွားအောင်ဘယ်လိုကာကွယ်သင့်လဲ
။ပြင်းများတာကတော့လေရင်းရိုးနဲ့ဒီကြောရိုးနဲ့ခါရိုးနဲ့အဆက်မှာပြင်းများကြတာပေါ့။ရိုးတန်းတန်းနည်းနည်းပပဖြစ်နေတဲ့ခံမိတယ်။ဒီ instability ပေါ့လေရင်းရိုးကြည့်ခါရိုးကြည့် stable factor တွေရှိပါတယ်။ခြေပိုင်းကနေအလယ်ပိုင်းနောက်ပိုင်းပေါ့သုံးပိုင်းပိုင်းလိုက်လို့ရှိရင်ဒီမှာအာရုံရောမှရက်ရှိတယ်။ဒီဆောက်ခါရဲ့အရိုးရဲ့ပုံစံကဆေးရဲ့ပုံစံဒါတွေအားလုံးကသူ့ကိုတော့တန်းတန်းနဲ့မချိမြုံပကံနေအောင်ဒီဆောက်ခါ အဲ့ဒီဘုံပိုင်းမှာဒီပိုင်းပိုင်းကျိုးဝင်သွားလို့ရှိတယ်။ဒီငယ်မှုမရှိတော့ဘူး။ဒီတဲ့အတွက်ပထမဖြစ်ခံကြမှာအဲဒီတော့မှကြီးမတည်ဘူးဆိုရင်တော့နောက်ပိုင်းညာချွေတာတဲတာပြုတာနဲ့နောက်ပိုင်းနေချိလက်တွေတည်ပြီးတော့ပို့ပြီးတော့ဆိုးရတဲ့အဖြစ်မျိုးတွေဖြစ်လာနိုင်တာ။အဲ့အဲ့ဒါကအဓိကကျပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့အဓိကရှေးဥသူနာပြည့်စုံမှုဘာလို့ရမလဲ
။ဒီမှာတော့သူတက်ချူလားမချူလား။မတည့်တဲ့လေဘင်းရောအရင်စတော့လေဘင်းရဲ့မျက်နှာရဲ့ကောင်းရဲ့ဆိုတာယူနစ်တစ်ခုရဲ့လို့သတ်မှတ်ပါတယ်။အဲမျက်နှာတို့ကောင်းလို့ကြံရရဲ့လေဘင်းရောသိနိုင်တယ်အဲဒီအတွက်စံတတိကိုဆိုပါတယ်။စံတတိနဲ့ပြီးရတော့လွယ်ရဲ့လေဘင်းနောက်ကိုလက်ကြီးချက်ပြီးတော့အလေတဲ့တဲ့ကိုအပေါ်အောက်ဒါလေးနဲ့ကြည့်လိုက်လို့နာတာပေါ့နာတာမရှိဘူးဆိုလို့ရှိရင်တော့ဒီကြေးကိုဖြစ်တော့ဘူးလို့ယူဆရပါမယ်။ရောခါရိုးကြရလဲဒီလိုပဲနောက်ကနေဆိုလက်ကလေးခဲပြီးတော့စားလိုက်လို့ကျေနာတာရှိမှပေါ့နာတာမရှိဘူးဆိုရင်တော့လေခုနပြောလို့ဒီကျေကြီးမဖြစ်နိုင်ဘူးအဲ့ဒါလည်းမျိုးမှာအဓိကသနတာတွေလက်တွေ့ရပြီးဖြစ်တယ်လို့ယူဆရည်ဆိုတာနဲ့တူကြတယ်ရေးကြည့်တာကစေရီဖြစ်ခိုက်သွားပြီဆိုရင်မကပြည်ပါနဲ့ဒုက္ခပူရောက်တယ
်ဟုတ်ကဲ့အဲ့တော့အခုလည်းမျိုးဒီ stability ပေါ့ဆရာနော်တည်ငြိမ်မှုရှိမရှိကြည့်လို့ခွဲလို့ရနိုင်လားစမ်းကြည့်မှပဲရနိုင်လားခုနကလက်ထက်စမ်းတာမျို
းနည်းနည်းလေးဖြတ်တယ်ဗျဟိုတပေါင်းလေးကြည့်တယ်စက်ကြီးကျိုးနေတယ်လဲနေတယ်ဆိုတော့လည်းဒါတော်တော်လေးကြည့်ရတာပေါ့လေအဲ့လိုမဟုတ်ရင်တော့လည်းတည်ရတော့ခင်းရင်ပါအဲ့တော့ဒီလိုလူနာဖြစ်ပြီးခုနကလက်ထက်ပြီးစမ်းလိုက်လို့နည်းနာပဲဆိုတာနဲ့တကြိမ်နဲ့အလုံးဟာစေဝတိမရှိဘူးလို့ပဲယူဆရတယ်ဒါကောင်းဆုံးနည်းပဲ
ဟုတ်ကဲ့
စေဝတိမရှိတဲ့အတိုင်းသိလို့မှအားနည်းပြောင်းလို့တော်ရလို့ရမှာ
ဟုတ်ကဲ့ဆရာ
အဲ့တော့ဒီလေဘင်းရောကျော်ရောခါရောဖြစ်တယ်ဆိုရင်တ냐တ냐နေသွားတော့မယ်ပထမဆုံးတွေ့တဲ့သူကသူ့ကိုမအားတော့မယ်ကြားပေါ်ဖြစ်ဖြစ်ခုနဲ့တည်းရအောင်မှာ
ဟုတ်ကဲ့ဆရာဆရာကကပြောခဲ့တာကမတဲ့နေရာမှာဒီအာယုံကျော်မကြီးကိုမထိမိဘူးကအရေးကြီးဆုံးဆိုတော့ဘလို့အတိကျမအားမလဲ
ကောင်းရင်လေဘင်းခန္ဓာကိုယ်ရဲ့ကျောပိုင်းလက်ပိုင်းခြေပိုင်းအားလုံးကိုမရတာသူအားလုံးတို့ရဲ့ပေါ့ကတုံးဝမှာဆိုမှာပါအဲ့လိုဆိုကတုံးဆိုတာတောင်းတော်ကြီးပေါ့အဲ့လိုတောင်းတော်ကြီးမှာဥမာကောင်းကကြိုင်တဲ့လူရှိတယ်ပကုန်းနေရလက်ပြေဟုတ်ပေါ့အဲ့နေရတယောက်ကြိုင်အောင်နောက်ပင်ပကွင်ရုပ်နောက်ကနေတယောက်ကြိုင်အောင်နောက်ခြေောက်ကတယောက်ကြိုင်အောင်အဲ့လိုအဲ့လိုကြိုင်တဲ့နေရမှာ၄ယောက်ပေါ့၄ယောက်ကကြိုင်နေတဲ့မှာ
ဟုတ်ကဲ့ဖြောင်းနေအောင်ပါပါဆိုတော့
ကတုံးဝမှာ one piece ပေါ့တောင်းတော်ကြီးမှာဥမာကောင်းကမှားတဲ့လူကအရင်မမမိဘူးလေအရေးကြီးနောက်ကြံနေလို့လည်းမရတင်နေတော့ယူပြီးတော့တုံးဆိုဒီကနေ့မှကြာမယ်အဲ့လိုမှနိုင်မှပါလေပိုချိုးရတဲ့အပိုင်းတွေရတယ်မဖြစ်နိုင်မှာဒါရေးကြည့်ကြုံလို့ကျွန်တော်မြင်ပါ
ဟုတ်ကဲ့လေဘင်ယိုကြော်ယိုခါယိုချိုးတာတွေနဲ့ပတ်သက်ပြီးတော့တခြားရေးကြည့်တဲ့ချက်ကော
နောက်နိုင်ငံများမှာတော့အမြဲတမ်းစားကားတွေပေါ်မှာလက်နေပါတော့ပဲလေဘင်ယိုဆိုလည်းထိမှုဟာပါတယ်လေဘင်ကြော်ယိုခါယိုတွေဘုံဘုံထိမှုမှလို့ပြုလို့လဲအောင်လုပ်တဲ့လက်နေဖြစ်ရတယ်ကျွန်တော်တည်ဆောကတော့ရှင်းပြမှာကျွန်တော်တွေ့ခဲ့တဲ့ဒီမထက်ချော်အားကြီးမှာလေလုံးနဲ့ခေါင်းပုံနာမျိုးပေါ့အဲမှာမှုလို့မဟုတ်အဲဒီမှာပိုလင်းအပြင်းဘောကိုချက်တာသူတနည်းမှာပေါက်ရှိတယ်အဲဒီပေါက်ကနေပြီးတော့ဆို့ရှိတယ်အဲဒီရနေပြီးတော့လေကိုဆုတ်ထုတ်လိုက်ဒီပိုလင်းအပြင်းဘောကြီးကတခုနဲ့တခုကတ်သွားပြီးတောင်းတော့ပြီးချက်သွားသူပတ်လိုက်ပြီးတော့လူကိုလက်ကြီးဒါလေးနဲ့လက်ကြည့်လို့ပဲဒါမှမဟုတ်သူတောင်းတော့ပြီးဆိုတော့မအတဲရပြူရလွယ်တာပေါ့နောက် movement ကိုလုံးဝမရှိနိုင်တော့သူထိုင်ရနေထားလဲချိုးလို့ရတယ်ဒါရီကအင်ဗက်စတာပို့တင်နေတာလေပေါ့လေ
ဟုတ်ကဲ့ချီးစွမ်းများရေးတင်ပါတယ်ဆရာ
အခုထုတ်လွှင့်ပေးခဲ့တဲ့ကျန်းမာရေးကဏ္ဍကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင
်ဇတာဆွေလက်ထမှာပထမဆုံးအကြိမ်ဖြစ်တဲ့ထူးထူးရွေးကောက်ပွဲတွေကိုအခုနှစ်2015ခုနှစ်မှာပြုလုပ်ဖို့ရာထားပါတယ်။လာပိုင်းမဲ့ကြာတော့မဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာဏာပိုင်တွေရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာရွေးကောက်ပွဲအသည့်နဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးအယောင်ငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်မလဲ။အခုလာမဲ့စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာမိမြန်လိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
စနေနေ့ညပိုင်းတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုမြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါရမယ်။ယူနန်မြန်မာနယ်စပ်ကတိုင်းသားလူမျိုးစုပြဿနာကိုသမိုင်းနောက်ခံထားပြီးဥအောင်ခင်နဲ့ကိုကျော်သိန်းတို့ကသုံးသပ်တင်ပြပေးထားပါတယ်ရှင
်။ယူနန်မြန်မာနယ်စပ်ရှေးလျားတို့ဆက်ဆံရေးသမိုင်းဟာလည်းရှေးလျားလာပါတယ်။အတက်အကျများတဲ့အင်းကြီးချင်းဆက်ဆံရေးဖြစ်ပါတယ်။ကချင်နဲ့ကိုးကစစ်ပွဲကြောင့်ယူနန်မြန်မာဆက်ဆံရေးဟာအထူးအာရုံစိုက်စရာဖြစ်လာပြန်ပါတယ်။မြန်မာမီဒီယာမှာကိုးကတိုက်ပွဲကိုဦးစားပေးပေါ်ပြကြပြီးကချင်စစ်ပွဲမှာဝေဖန်ခံရတဲ့အစိုးရတပ်ဟာကိုးကစစ်ပွဲမှာချီးကျူးခံနေရပါတယ်။ကိုးကစစ်ပွဲကိုအမေရိကန်ရဲ့တရုတ်ဆန့်ကျင်ရေးအကြံအစီအဖြစ်ပေါ်ပြတုန်းကတရုတ်အင်တာနက်မှာအော်အော်တောင်းနှင်းဖြစ်ကုန်ပါတယ်။ဝါရပြန့်ဖို့နဲ့ပုံကြီးချက်ဖို့အတွက်မီဒီယာကိုအသုံးပြုနေကြပါတယ်။နေစာတင်ရင်ဟာနိုင်ငံအကျိုးစီးပွားအတွက်ရေးကြည့်ပါတယ်ဒါပေမဲ့စီးပွားရေးကိုကြည့်ဦးစားပေးလို့မရပါဘူးနေစာဒေတာတင်ရင်ရေးနဲ့တိုင်းရင်းသားအရေးဆက်ဆက်နေတာကိုလည်းသတိထားဖို့လိုပါတယ်တိုင်းရင်းသားအရေးကိုမဖြစ်ရှင်းနိုင်လို့နေစာစစ်ပွဲဖြစ်ရတာမြန်မာဘီရင်လက်ထက်ကတည်းကပါတိုင်းရင်းသားဒေတာကိုအစိုးရကချုပ်ကိန်ဖို့ကြိုးပမ်းတဲ့အခါလက်နက်ကင်ပြိပက်ကဖြစ်တာကိုမြန်မာတမိုင်းမှာတွေ့နိုင်ပါတယ်ပင်လုံကလွှဲရင်တိုင်းရင်းသားအရေးကိုနိုင်ငံရေးအရာဖြည့်ရှင်းတဲ့အစီအလာမရှိသေးပါဘူး။စီအစိုးရဟာစီရေးအရာဖြည့်ရှင်းတဲ့နည်းနဲ့သာရင်ပါပါတယ
်။ယူနန်ကဝကိုပိုင်ဦးချိုရေးဒေသမှာဝ9သိန်းကျော်ရှိပါတယ်။ရှမ်းအနွယ်ဝင်ဒိုင်းလူမျိုးဟာရှီရှောင်ပနာကိုပိုင်ဦးချိုရေးဒေသမှာနေထိုင်ပါတယ်။နုကြံလီစုကိုပိုင်ဦးချိုရေးဒေသမှာကချင်မျိုးနွယ်ဝင်လီစုလူမျိုး6သိန်းကျော်နေထိုင်ပါတယ်။ယူနန်မှာဂျင်ဖောလို့ခေါ်တဲ့ကချင်လူမျိုး2သိန်းကျော်ရှိပါတယ်။ယူနန်မှာလူမျိုးစု25စုရှိတာမို့ကိုပိုင်ဦးချိုရေးဒေသ6ခုနဲ့ခရိုင်25ခုရှိပါတယ်။အေဂျင်စွာနေထိုင်နိုင်ကြပေမဲ့မြန်မာဘက်မှာနေထိုင်တဲ့သူတို့နဲ့မျိုးနွယ်တူလူမျိုးစုတွေကတော့မိမိကိုမိမိကာကွယ်ဖို့လက်နက်ကင်ထားရတာဟာစဉ်းစားစရာဖြစ်နေပါတယ်။ယူနန်ပြည်နယ်မှာအဆင်ပြေတဲ့လူမျိုးစုတွေဟာမြန်မာဘက်မှာပြဿနာဖြစ်နေပါတယ်။ဒါကြောင့်မို့ယူနန်ပြည်နယ်မှာလူမျိုးစုပြဿနာကိုနိုင်ငံရေးအရာအဖြေရှာနိုင်ဖို့လိုအပ်မယ်ထင်ပါတယ်။
ယူနန်မြန်မာနယ်စပ်ဒေသကိုမြန်မာကထိန်းချုပ်ခဲ့တဲ့အစဉ်အလာမရှိပါဘူး။ဒါပေမဲ့မြန်မာမင်းဟာရှမ်းပြည်ကိုလက်အောက်ခံဖြစ်သဘောထားလေးရှိပါတယ်။အလောင်းဖျားနဲ့စင်ပြူရှင်ရဲ့အာဏာစက်ဟာတန်လွင်မြင့်အနောက်ဘက်အထိသာရောက်ခဲ့ပါတယ်။တန်လွင်မြင့်အရှေ့ဘက်မြန်မာယူနန်နယ်စပ်ကရှမ်းစော်ဘွားတွေဟာမြန်မာနဲ့တရုတ်ကိုကတော့လက်ဆောင်ပေးပြီးအလင်းတင့်တယ်လို့ဆက်ဆံကြပါတယ်။မြန်မာနဲ့တရုတ်ရဲ့သဘောတူချက်နဲ့စော်ဘွားတင်မြောက်တဲ့ဒေသကိုတော့မြန်မာကရောတရုတ်ကရောလက်အောက်ခံလို့မြင်ကြပါတယ်မိမိမချုပ်ကင်နိုင်တဲ့နယ်ဘူးမြန်မာမင်းကတတ်ရှုပြီးခြေလှယ်ဖို့ကြိုးပမ်းလေရှိပါတယ်စစ်ကိုရာစုမှာစော်ဘွားကြီးစိုးတဲ့နယ်မှာပုံကန်ချမ်းသာအောင်မြန်မာမင်းကတွေးထုတ်ပြတဲ့အတွက်အစိတ်စိတ်အမော်မော်ကွဲသွားတဲ့တမိုင်းရှိပါတယ
်ဆက်ရှိရာစုစင်ဖြူရှင်မင်းလက်ထက်မှာအဖြုတ်ခံရတဲ့ရှမ်းစော်ဘွား၃ဦးယူနန်မှာခိုလုံပြီးယူနန်ပြည်ကံကိုတဇိုးလက်ဆောင်ပေးတဲ့အခါမှာယူနန်ကကူညီတဲ့အတွက်တရုတ်မြန်မာစစ်ပွဲ၄နှစ်အတွင်း၄ချိန်ဖြစ်ပွားပါတယ်ဒီတမိုင်းအစဉ်လာတိုင်း2009မှာအစိုးရတပ်ကတိုက်ထုတ်လိုက်တဲ့ဖုန်ချားရှင်ဟာယူနန်မှာခိုလုံပြီးအင်အားစုဆောင်တာဖြစ်နိုင်ပါတယ်ဒီနည်းဟာခင့်နဲ့မစီလျော်တော့ပေမဲ့မျက်နှာသူတွေအတွက်အသုံးတက်နေပုံရပါတယ်တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးလမ်းစဉ်နဲ့လည်းဆန့်ကျင်နေပါတယ်ယူနန်နယ်သားထဲမှာဖုန်ချားရှင်အုပ်စုကိုကူညီသူရှိနိုင်ပေမဲ့တရုတ်အစိုးရဟာလုံးဝမပတ်သက်ကြောင်းကြေညာပြီးစိတ်ရှည်ရှည်နဲ့ဆက်ဆံရေးမပြတ်အောင်ကြိုးစားနေပါတယ်။မြန်မာဘက်ကလည်းလက်လွန်တာကိုတောင်းပန်ပြီးရောကြီးပေးပါတယ
်။တရုတ်မြန်မာဆက်ဆံရေးဆိုးဝါးချိန်မော်စီတုံးခင်မှာမြန်မာယူနန်နယ်စပ်ကလက်နက်ကင်တွေကိုတရုတ်ကွန်မြူနီအစိုးရကလက်နက်ပစ္စည်းငွေကြေးနဲ့လူအင်အားပါတောက်ပံ့ခဲ့မှုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာဘက်ကပနဲ့တရုတ်ကဆက်ဆံရေးနယ်မြေ၄ခုဖွင့်ပြီးတိုက်ခိုက်တာအကြီးကျယ်ဆုံးပါပဲ။ဘကပတ်တပ်မှမော်စီတုံးရဲ့တပ်နေလူငယ်အများအပြားပါဝင်ပါတယ်။တရုတ်အစိုးရကဈေးကွက်စနစ်ကျင့်သုံးပြီးဗမာစစ်အစိုးရနဲ့ရွှေလန်းငွေလန်းဖောက်တဲ့အခါမှာဘကပတ်ညီလုံးချုပ်သွားပြီးမှတိုင်းရင်းသားလက်နက်ကင်တွေဟာဆက်လက်ရှင်သန်နေပါတယ်။တရုတ်မြန်မာကုန်သွယ်ရေးမှာတဝက်လောက်ဟာမြန်မာယူနန်ကုန်သွယ်ရေးဖြစ်ပါတယ်။ဒါပေမဲ့နေဆက်ဒေသတည်ငြိမ်ရေးဟာနေဆက်တိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြတ်တန်းခွင့်ရရှိရေးနဲ့ဆက်ဆံနေပါတယ်။တိုင်းနာပြဿနာကိုနိုင်ငံရေးအရာအဖြေမရှာဘဲလက်နက်နဲ့ဖြေရှင်းမှုကြိုးစားတာမအောင်မြင်ကြောင်းနေဆက်စစ်ပွဲတွေကတက်ပြီးပြနေပါတယ်တရုတ်မြန်မာနေဆက်ဒေသနေတိုင်းနာတွေဟာယူနန်ပြည်နယ်မှာလည်းနေထိုင်ကြတာမို့ ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီရေစက်တိုင်းသားပြဿနာကိုဖြေရှင်းရမှာယူနန်ပြည်နယ်ကိုလစ်လာပြီးသင်ခန်းစာယူတာဟာအသင့်တော်ဆုံးဖြစ်ပါလိမ့်မယ်ခင်ဗျာ
ခင်ရမြန်မာရေးတုံတက်ချက်ကိုအခုလိုကြာသာပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာပြန်လည်နားဆင်နိုင်ပါလိမ့်ရှင် VOA အမေရိကန်တန်ရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်DCကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီကနေ့ညပိုင်းအတွက်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစုစည်းတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မက BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်မတော်တို့ကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာစစ်ပီးဒုက္ခသည်ထပ်မံတိုးပွားလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ဒရက်မစ်ရှဲဟာချင်းပြည်နယ်ကိုလာရောက်ခဲ့တဲ့ဆိုတာနဲ့ရဲတပ်ဖွဲ့ဝင်2ဦးကနေချင်းကျောင်းသူ2ဦးကိုအာတမပြုကျင့်တဲ့လုပ်ရအပေါ်ချင်းလူခွင့်ရေးအဖွဲ့ကနေထိရောက်စွာအပြစ
ကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်မတော်အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစပားစိတ်ကျေးရွာမှာနောက်ထပ်နေရစွန့်ခွာလာသူတွေရှိနေတဲ့အတွက်စစ်ပြေးဒုက္ခသည်900ကျော်နေပြီဖြစ်တယ်လို့ဒုက္ခသည်တွေကိုအကူအညီတွားရောက်ပေးခဲ့သူတူဦးဖြစ်တဲ့ကြောက်တော်မြို့ခံကိုဇော်ဝင်းကပြောပါတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်အောင်လန်ချောင်းကလားကျပင်လုံကျေးရွာနဲ့ပင်ချောင်းကျေးရွာတွေကစစ်ပြေဒုက္ခသည်တွေဖြစ်ကြပြီးစပားစိတ်ကျေးရွာမှာလာရောက်ခုံလုံနေကြတာပါစစ်ပြေဒုက္ခသည်တွေကိုစပားစိတ်ကျေးရွာကစာတင်ကြောင်းမှာယာယီနေရာချထားပေးပြီးရခိုင်လူမှုအဖွဲ့အစည်းတွေနဲ့ပြည်နယ်အစိုးရကအကူအညီတွေပေးနေပေမဲ့လုံလောက်မှုမရှိသေးဘူးလို့ကြောက်တော်မျိုးခံတွေကပြောပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှ Direct Mission ဟာချင်းပြည်နယ်မြို့တော်ဟာခါမြို့ကိုပထမဆုံးအကြိမ်တားရောက်ခဲ့ပါတယ်ဧပြီလ21ရက်နေ့ကအမေရိကန်တမ္မရဲ့ခရီးစဉ်မှာချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေဌာနဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ Chin Peace and Tranquility ချင်းမြို့တော်တပ်ဦး CNF ကောင်ဆောင်တွေမြို့မီမြို့ဖတွေနဲ့တွေ့ဆုံပြီးလက်ရှိငြိမ်းချမ်းရေးကိစ္စတွေပြောဆိုခဲ့ကြပါတယ်တပင်းချင်းမီဒီယာဓမ္မတွေနဲ့တချင်းလန်ပို့စ်ရုံးခန်းမှာတွေ့ဆုံခဲ့ကြပြီးချင်းမီဒီယာများရဲ့လက်ရှိအခြေအနေစိန်ခေါ်မှုတွေကိုရှင်းလင်းတင်ပြခဲ့ကြတယ်လို့တချင်းလန်ပို့စ်အက်ဒီတာချုပ်ဆလိုင်းမန်ဟယဲလျံကပြောပါတယ်
ကချင်ပြည်နယ်အတွင်းမူရစေဝါသုံးဆွဲမှုများပြားနေတဲ့အခြေအနေကြောင့်မြစ်ကြီးနားမြို့ကချင်လူထုအစည်းအဝေးကနေဧပြီလ25ရက်နေ့ကိုမူရစေဝါတိုက်ဖြတ်စစ်ကြေညာတဲ့နေ့ရက် Anti Drug Day D-Day အဖြစ်သတ်မှတ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်ကချင်ပြည်နယ်အတွင်းမူရစေဝါကိုသုံးဆွဲမှုနောက်ဆက်တွဲပြဿနာတွေအနေနဲ့လူရက်မှုခုံးမှုအိမ်ပေါက်ထွင်းမှုတွေအပြင်မိသားစုတွင်းပြဿနာတွေနဲ့ HIV ရောဂါနဲ့သေဆုံးသူနှစ်ဆင်ရာနဲ့ချီရှိနေသလိုမူရစေဝါမှုနဲ့ထောင်တန်းချမှတ်ခံရသူနှစ်ဆင်9000နဲ့8000ကြားရှိနေတယ်လို့လူထုအခြေပြုမူရတိုက်ဖြတ်ရေးအဖွဲ့အတွင်းရင်းမှုဦးအခွန်တန်ခွန်းကပြောပါတယ်ဧပြီလ25ရက်နေ့မြစ်ကြီးနားမြို့ကချင်လူထုကပြုလုပ်တဲ့ကချင်ပြည်နယ်မူရစ်စေဝါတိုက်ဖြတ်ရေးနေ့စစ်ကြေညာတဲ့နေ့ကိုလူအင်အား 1,500 ကျော်တက်ရောက်ခဲ့ကြပါတယ်
။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဇေလန်ကျေးရွာအုပ်စုမှရှိတဲ့ရှမ်းဧကရီနားမြို့ဟောင်းနဲ့တမိုင်းဝင်လွယ်ဒေးမုံတောင်ကိုတဘာဝပဝင်းကျင်ထိန်ထိန်ဖို့တမိုင်းမှန်တည်ရှိဖို့အတွက်ရှမ်းပြည်မြောက်ပိုင်းဆက်တုံးမြို့နယ်နဲ့ရှမ်းပြည်တောင်ပိုင်းကမိုင်းရှူ JD မိုင်းကင်ဘက်ကလူငယ် 1,800 ကျော်ကနေတွားရောက်လေ့လာခဲ့ကြပါတယ်။ဧပြီလ25ရက်နေ့မှာတမိုင်းဝင်လွယ်ဒေးမုံနားမြို့ရိုးတောင်ကိုတက်ရောက်ပြီး26ရက်နေ့မှာရှမ်းတမိုင်းပညာရှင်တွေဖြစ်တဲ့ဆရာတော်ဇော်တင်းတိုင်းဆရာမနန်းခືဆန်းစာဆူတော်စရိကာခမ် ဆန်ပိုင်အဒီတာချုပ်ခွန်းကာယန်းနဲ့စာရေးဆရာတမိုင်းဆရာခွန်ယုံချိုတို့ကစာပေဟောပြောကြပါတယ်အတ္တိကကတော့လူငယ်တွေတမိုင်းမှန်တည်ရှိဖို့နဲ့ဒေတာတွင်ထွက်ရှိတဲ့တရားစာတာနဲ့တဘာဝပတ်ဝန်းကျင်တွေကိုလက်တွဲကာကွယ်ဖို့ဖြစ်တယ်လို့တောင်တက်ခီးစင်ဦးဆောင်ကော်မတီဝင်ဆိုင်ပါကပြောပါတယ်
ကရင်အမျိုးသားညီလာခံကျင့်ပသွားနိုင်ဖို့ပြည်တွင်းပြည်ပမှာရှိတဲ့ကရင်အဖွဲ့စည်းပေါင်းစုံပါဝင်ဆွေးနွေးလို့ရမယ်ကရင်အမျိုးသားနှိနှောဖလှယ်ပွဲတရက်ကိုလာမဲ့မေလ3ပိုင်းမှာကျင့်ပသွားမှာဖြစ်ပါတယ်လက်ရှိနိုင်ငံရေပြုတ်ပြင်ပြောင်းလဲရေးအခြေအနေနဲ့ကရင်အမျိုးသားအနာဂတ်အရေးအတွက်တွေးဆဆွေးနွေးဖို့ကရင်ညီလာခံမကျင့်ပခင်နှိနှောဖလှယ်ပွဲကိုအရင်ကျင့်ပသွားမှာဖြစ်တယ်လို့နှိနှောဖလှယ်ပွဲဖြစ်မြောက်ရေးကော်မတီဝင်တဦးဖြစ်တဲ့ဘဒူစောလာထွန်းကတော့ပြောပါတယ်နှိနှောဖလှယ်ပွဲကိုတော့ KNU ထိန်းချုပ်ရာနေမြင်မှာပြုလုပ်သွားမှာဖြစ်ပြီးတော့ကရင်အနာဂတ်စီမံကိန်းအတွက်ဆုံးဖြတ်ချက်ထားခြင်းနဲ့အကောင့်အထည်ဖော်လှောက်ဆောင်နိုင်ဖို့လက်ရှိနိုင်ငံရေးဖြစ်စဉ်မှာကရင်အမျိုးသားအတွက်အာမခံရှိမဲ့အကြောင်းအရာတွေကိုလည်းထည့်သွင်းဆွေးနွေးသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်အထက်ပိုင်းတွန်းဆန်မြို့မှာပြီးခဲ့တဲ့ဧပြီလဒုတိယအပတ်ကအသက်မပြည့်သေးတဲ့ချင်းအမျိုးသမီးငယ်တဦးကိုရဲနှစ်ဦးကအဓမ္မပြုကျင့်တဲ့ကိစ္စကိုချင်းလူခွင့်ရေးအဖွဲ့ကနေတင်းတင်းထန်ထန်ပြစ်တင်လိုက်ပြီးတရားဥပဒေကြောင့်အရပြစ်မှုကျူးလွန်သူတွေကိုထိရောက်စွာအပြစ်ပေးဖို့တောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုတော့ slide ကနေစူးစီးထားပြီးတော့နူပန်ကနေအခုလိုတင်ဆက်ပေးထားပါရရှင်။
ချင်းပြည်နယ်တွန်းဆန်မြို့ခေါလိုင်ကိုဆန်ရက်ကွက်မှာနေထိုင်တဲ့အသက်15နှစ်အရွယ်ရှစ်တန်းကျောင်းသူချင်းအမျိုးသမီးငယ်ကိုတွန်းဆန်မြို့ရေးတပ်ဖွဲ့ကဒုတက်ချက်အဆင့်ရှိသူဖြိုးကိုကိုနဲ့ဖြိုးပိုင်တို့နှစ်ဦးကနေအတင်းအဓမ္မပြုကျင့်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးချင်းလူအခွင့်ရေးအဖွဲ့ CHRO ကနေအပြစ်အထံပြစ်တင်ရှုံချလိုက်ပြီးတရားဥပဒေလမ်းကြောင်းအရာထိထိရောက်ရောက်အပြစ်ပေးဖို့တောင်းဆိုတယ်လို့အဖွဲ့ရဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ်
ဒီလိုမကပေးရုံချင်မကပဲသူကအတက်မရှိသေးတဲ့ကလေးတယောက်ကိုခုလိုမျိုးလိမ်နေဖက်ချာပြီးတော့မှသူအဓမ္မချင်းရဲ့အပေါ်မှာတော့သူတို့ကြီးကိုတုံ့ချချချကောင်းတဲ့ချင်းတွေခုလိုကျမတို့သုံးသက်တယ်ကျမတို့ပြစ်တင်ရှုတ်ချတာလေဒီတရားနည်းလမ်းစစ်ဆေးနဲ့ဒီချင်းမှုချုံထားတဲ့ဒီရဲသားနှစ်ယောက်ကိုဖြစ်ဖြစ်ရရပြေးယူပြစ်တင်ချမှတ်ပြီးတော့ကျမတို့တောင်းဆိုထားတယ
်ပြစ်မှုကျူးလွန်သူရဲနှူးကိုအရေးယူထားတယ်လို့တွန်းဆန်မျိုးမရဲစခန်းကဒုရဲမှုထိန်ဝင်းကအခုလိုပြောပါတယ
်ဒီဒီရဲချုပ်ကူကိုလည်းဒီကအရေးယူချုပ်ပိုင်းတော့တော့ပေါ်တာပေါ့နော်ဒီမကော်ရမဲနဲ့သူကအလီမရီချုပ်ပြီးဒီမကော်ရမဲနဲ့သူကဖိုင်တူနန်းခွဲမှာကော်တော့ပြီးတော့ဒါဟိုသဘေဘေကြီးနေပေါ့လေနော်ဒီတော့ဂျမကြီးချုပ်တာပါလေ
ရဲသားနှူးဟာသူတို့ကျူးလွန်တဲ့အပြစ်အတွက်ပုံမှ386မင်းဆောင်114နဲ့အမှုဖွင့်အရေးယူဖမ်းဆီးလိုက်ပြီလို့ရဲစခန်းတာဝန်ရှိသူတွေကပြောပါတယ်ချင်းပြည်နယ်အတွင်းမှာအခုလိုအစိုးရတပ်မတော်ရဲတပ်သားတွေရဲ့အတင်းအဓမ္မပြုကျင့်မှုတွေကိုမကြာခဏဖြစ်ပွားလက်ရှိပြီးပြစ်မှုကျူးလွန်သူတွေကိုတရားနည်းလမ်းကျအပြစ်ပေးအရေးယူတာမျိုးတွေမရှိခဲ့ဘူးလို့ချင်းလူအခွင့်ရေးအဖွဲ့စီမံကိန်းအရာရှိမိုင်သိန်းယူမွန်ကပြောပါတယ်အခုတွန်းဆန်မြို့မှာဖြစ်ပွားတဲ့မတိမ်မှုမှာလည်းပြစ်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အပြစ်ပေးအရေးယူမှုရှိမရှိအခြေအနေကိုစောင့်ကြည့်သွားမယ်လို့လည်းချင်းလူအခွင့်ရေးအဖွဲ့စီမံကိန်းရရှိမိုင်သိန်းယူမွန်ကပြောပါတယ
်ဆက်ပြီးတော့ကမ္ဘာအကြီးဆုံးလျောင်းတော်မူဘုရားကြီးကိုတည်ထားကိုးကွယ်ခဲ့တဲ့မွန်ပြည်နယ်မုဒုံမြို့နယ်ဝင်းစိန်တောရဆရာတော်အကမဟာတတ္တမဇောတိကတစဗဒ္ဒနာကေတရာဟာဧပြီလ26ရက်နေ့မှာပြန်လည်တော်မူခဲ့ပြီးဖြစ်ပါတယ်ဆရာတော်ရဲ့ယုတ်ကလတ်တော်ကိုအမြဲတမ်းပူဇော်ထားမှာဖြစ်ပြီးဆရာတော်ရဲ့သာသနာပြုကြိုးပမ်းချက်တွေကြောင့်အစားထိုးလို့မရတဲ့ဆုံးရှုံးမှုလို့လည်းပြောဆိုနေကြတဲ့အခြေအနေတွေကိုတော့မိရင်စနိုင်းကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်
။ပြန်လွန်တော်မူသွားပြီဖြစ်တဲ့မွန်ပြည်နယ်ရဲ့ထင်ကရဝိစိန်တော်ရကျောင်းဆရာတော်အရှင်ကေသရရဲ့ယုတ်ကလတော်ကိုအမြဲတမ်းပူဇော်ခံထားမယ်လို့ဝိစိန်ကျောင်းဂောဘကဥက္ကဋ္ဌဒေါက်တာမြည်ဦးကအခုလိုပြောပါတယ်
။ဆရာတော်ကြီးရဲ့ဇာမနာခန်းတော်ကျွန်တော်နှစ်ပိုင်းချစ်ပါမှဖြစ်တယ်။ပထမကဒီဓမ္မယုံမှာပဲကျွန်တော်ပူဇော်ခံမယ်ကွနဖြေမှန်ကောင်းမှထားမယ်။သူရည်စားညောင်းဆရာတော်မွေးနေ့ဖြစ်တဲ့ကြာသူလာစု10ရက်နေ့2016ခုဇန်နဝါရီလောက်မှာကြာ
သက်တော်65နှစ်ဘွားတော်45ဝါရှိပြီးတော့လူကြီးယောဂာနဲ့ရန်ကုန်မြို့မှာစေဝါကုသနေစဉ်တွင်ဆရာတော်ပြန်လွန်တော်မူသွားတာပါ ဆရာတော်ပြန်လွန်တော်မူသွားတာဟာအစာထူးမရတဲ့ဆုံးကျွမှုတစ်ခုလို့ခံစားရတယ်လို့မော်လမြိုင်မြို့ကတရကဦးတန်းဝင်းကပြောပါတယ်ဆရာ
တော်ပြန်လွန်မူမဲ့အစာသိပေးလို့ရရင်ကိုယ်ပါသေးလိုက်ချင်အဲ့ဒီလောက်ခံ
ဆရာတော်ဟာဝိစိန်သာသနာပြုဧရိယာတွင်းမှာတမကအနေနဲ့ရရမှာသာသနာပြုလုပ်ငန်းတွေလူမှုအကျိုးပြုလုပ်ငန်းပေါင်းများစွာကိုလည်းလှုပ်ဆောင်ခဲ့တယ်လို့ဆရာတော်ရဲ့တရားကတူကအခုလိုပြောပါတယ
်အခုဆိုရင်ဆရာတော်ရဲ့သာသနာပြုတဲ့ဧရိယာဆိုရင်ဧက900ညီပါပေါ့ဈေးကြီးပထိုးပေါင်း600ကျော်ရှိတယ်သာသနီကအဆောက်အဦပေါင်း30ကျော်ရှိပါတယ
်ဝိစိန်300ကျောင်းဆရာတော်ဟာကဘာအကြီးဆုံးအတောင်400ပြည့်ဖျောင်းတော်မူဖျားကိုတည်စားပြီးတော့လက်ရှိမှာအတောင်600ပြည့်ဖျောင်းတော်မူဗုဒ္ဓရုပ်ပွားတော်ကိုတည်ထားလျက်ရှိနေပါတယ်အခုလိုသာသနာကျိုးကိုတည်ဖို့ဆောင်ရွက်နေတဲ့ဆရာတော်ကို2003ခုနှစ်မှာနိုင်ငံတော်ဆုရကနေအက္ကမဟာဓတမဇောရိကတစ္ဆဘွဲ့တော်နဲ့2014ခုနှစ်မှာအဘိတစ္ဆအက္ကမဟာဓတမဇောရိကဘွဲ့တော်ကိုချီးမြှင့်ခြင်းခံရပြီးအခုလာမယ့်မေလ10ရက်နေ့မှာလဲထိုင်းနိုင်ငံမဟာချူလာလန်ကောင်အယုဒ္ဓယာဗုဒ္ဓတက္ကရူကြီးကနေဂုံတူးဆောင်ဒေါက်တာဘွဲ့ကိုဆက်ကပ်လှူဒါန်းဖို့လဲရှိနေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပ
ါရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစပားစိတ်ကြီးရွာမှာစစ်ပြေဒုက္ခသည်ထပ်မံတိုးပွားလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဒရစ်မီရှယ်ရဲ့ချင်းပြည်နယ်ခရီးစဉ်အတွင်းချင်းပြည်နယ်အစိုးရအဖွဲ့ဝင်တွေချင်းပြည်နယ်ငြိမ်းချမ်းရေးစောင့်ကြည့်ရေးအဖွဲ့ချင်းအမျိုးသားတပ်ဦး CNF ကောင်းဆောင်တွေအပါအဝင်ချင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနေဇာဒေတာကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုမနေ့ဖန်မနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင် VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်မနေ့ဖန်တောက်ကြနေ့မနေ့ဖက်6နာရီကနေ6နာရီခွဲအထိပထမပိုင်းနာရီဝက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနားဆင်နိုင်ပြီးဒုတိယနာရီဝက်မှာတော့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါရဲ့ရှင်ဒီကနေ့ညပဲအစီအစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်ပြည်သူ့လွှတ်တော်ဥပဒေသူရဥရှိမန်ဟာဝါရှင်တန် DC ကိုရောက်ရှိနေစဉ်တွင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲကိစ္စရပ်တွေကိုအမေရိကန်ဒုတိယနိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလန်ကန်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံချိုင်းဌာနကပြောကြားလိုက်ပါတယ်အမေရိကန်အောက်လွှတ်တော်ဥပဒေဂျွန်ဘိန်နာရဲ့ဖိတ်ကြားချက်အရပြည်သူ့လွှတ်တော်ဥပဒေသူရဥရှိမန်ဦးဆောင်တဲ့အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုဒီကနေ့ကြာသပတေးနေ့မှာရောက်ရှိမှာဖြစ်ပါတယ်ဘော်ဒီမိုးမြုံမှာရဲကထိန်းသိမ်းထားစဉ်လူငယ်လူမဲအမျိုးသားတူတေဆုံးခဲ့တာနဲ့ပတ်သက်ပြီးအကြမ်းဖက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ရကနေတဖြည်းဖြည်းပုံမှန်ချိန်ပြောင်းရောင်းလာနေချိန်မှာပဲဒီတေဆုံးမှုအတွက်စုံစမ်းစစ်ဆေးမှုရလဒ်ကိုထုတ်ပြန်ချိန်မှာအခြေအနေတွေတိတ်မဆိုးအောင်တာဝန်ခံအရာရှိတွေစူးစမ်းနေကြပါတယ်အသက်25နှစ်အရွယ်ဖရက်ဒီဂရေးကိုရဲကထိန်းသိမ်းထားစဉ်ဧပြီလ19ရက်နေ့ကကြောရုံမှာပြင်းထန်တဲ့ဒဏ်ရာရပြီးတေဆုံးခဲ့ရတာနဲ့ပတ်သက်လို့ပြုလုပ်ခဲ့တဲ့ဌာနတွင်စုံစမ်းစစ်ဆေးမှုရလဒ်တွေကိုမေရီလန်ပြည်နယ်ရှင်းနေချုပ်ရုံးကိုတင်သွင်းလိုက်ပြီလို့မကြခင်ကမှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာရဲတာဝန်ခံတွေကပြောကြားလိုက်ပါတယ်ဒီအစင်းခန်းစာထဲမှာဂရေးကိုဖမ်းဆီးစဉ်ကအလုံးပိတ်ရဲမော်တော်ယာဉ်နဲ့ခေါ်ဆောင်သွားစဉ်ငကိုကမဖော်ပြထားတဲ့ရက်တက်မှုတစ်ခုကိုပြုတ်လုခဲ့ကြောင်းပါရှိတာမို့လူအများကစိတ်ဝင်စားနေကြတာပါဒီအစင်းခန်းစာရဲ့အသေးစိတ်ကိုတော့ထုတ်ပြန်အောင်မှမဟုတ်သေးဘူးလို့လဲဘယ်ဒီမိုရဲတွေကပြောပါတယ်ပြင်သစ်နိုင်ငံက Charlie Hebdo Magazine မှာတမန်တော်မိုဟာမက်ရဲ့ပုံကိုရေးဆွဲခဲ့တဲ့ကာတွန်းဆရာ Rina Lucia ကသူဟာတမန်တော်မိုဟာမက်ရဲ့ပုံကိုဘယ်တော့မှမဆွဲတော့ဘူးလို့ပြောကြားလိုက်ပါတယ်။ပြင်သစ်သမ္မတ Nicolas Sarkozy ရဲ့ပုံကိုဆွဲတော့ကလို့ပဲဆွဲဖို့ညှိငွေ့သွားတယ်လို့အခုရဲ့တမန်တော်မိုဟာမက်ရဲ့ပုံကိုဆွဲဖို့ဆန္ဒမရှိတော့ဘူးလို့ပြောကြားခဲ့တာပါ။
နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါဒီညပိုင်းအစီအစဉ်ထုတ်လည်ရမှုကမက်ကင်ပြူတွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Brinkup ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမြန်မာပိုင်းအစီအစဉ် internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.